Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရက်2025ခုနှစ် January လ2ရက်နေ့ဇာတာပတိနေ့ညပဲ Radio ရုပ်သံအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ရဲ့အသံလွှင့်အစီအစဉ်တွေကိုလိုင်းလုံးမီတာ1925 32နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနာတော်တာဆင်နိုင်ပါတယ်။ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်။ကျွန်တော်ကဇော်မိုးကျော်ပါဒီကနေ့ညပဲအသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာညချမ်းပါရှင်ကျမကတော့စုမြတ်မော်ပါ American ပြည်တော်စု New Orleans ပါဒီကားနဲ့အတင်းဝင်တိုက်သူဟာ IS စစ်သွေးကြွအဖွဲ့ကိုအားကြနေသူဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာတော့ဒီလူသားချင်းစာနာမှုအကူအညီပေးမှုတွေဟာရမဝင်မလောက်တဲ့အတွက်အဆွန်းဆုံးဆုံးဖြစ်နေပြီလို့ကုလသမဂ္ဂအိုချာကပြောကြားလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာချေကျူအဲလေကြောင်းလိုင်းရုံးတဲ့ဒီမူဝမ်လေစိတ်ကိုကြီးကျက်တဲ့ရုံးတွေကိုဒီကနေ့ရဲတွေကဝင်ရောက်စီးနှင်းရှာဖွေပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းလေးပြီးမှတော့သတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေပြင်အထူးအစီအစဉ်တွေကိုဒီနေ့ထုတ်လွှင့်မှုစီစဉ်ထားပါတယ်ကြည့်ရှုနာတော်တာဆင်ရမယ်သတင်းပေးပို့ချက်တခုထဲမှာဆိုရင
်နေ့ကဒီမော့ဆိုအနောက်ချမ်းမှာစစ်ကောင်စီဘက်ကညနေပိုင်းလောက်မှာဝန်ထမ်းကျဲတယ်လို့ကြားတယ်ပေါ့နော်လူနေတဲ့ကျေးရွာရဲ့အနောက်နားလေးမှာလို့သိရတယ်ပေါ့နော်ဒါကထိခိုက်မှုတွေတော့မရှိဘူးလို့ပြောပါတယ်
ကယင်းဤဒေတာဒီမော်ဆိုဘက်မှာစစ်ကောင်စီကအရတားတွေရှိတဲ့နေရာတွေကိုပါဘုံကျဲတိုက်ခိုက်နေတယ်လို့ဂရင်းနီကာကွယ်တပ်ဖွဲ့ကပြောဆိုပါတယ်။ဒါအပြင်2024ခုနှစ်အတွင်းတစ်နှစ်တာနည်းပညာတိုးတက်မှုတွေအကြောင်းတင်ပြထားတဲ့နှစ်ချုပ်အထူးအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့မြမရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်တိုင်းရင်သတင်းလောဆက်တဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားမှာပါ။အခုတော့သတင်းတွေကိုမဆုမြတ်မွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်။
American ပြည်ထောင်စု New Orleans မြို့မှာနှစ်သက်ကူးနေတုန်းကဒီ Lucy ကားတဲ့လမ်းပေါ်မှာကားနဲ့အတင်းဝင်တိုက်လို့တေဆုံးသူဟာ15ယောက်ရှိသွားပါပြီ။ယင်မောင်းဟာ American ဘွား American နိုင်ငံသားစစ်ပြန်တယောက်ဖြစ်ပြီးတော့မှ IS စစ်သွေးကြွအဖွဲ့ကိုအားကျသူဖြစ်တယ်လို့သမ္မတ Joe Biden ကပြောပါတယ်
။ The FBI also reported to me that mere hours before the attack, he posted videos on social media indicating that he's inspired by ISIS.
FBI ရဲ့စုံစမ်းစစ်ဆေးမှုတွေအရဒီကားနဲ့တိုက်တက်သူဟာ Texas ပြည်နယ်မှာမွေးဖွားတဲ့ American နိုင်ငံသားဖြစ်ပြီးတော့သူဟာ American စစ်တပ်မှာနှစ်နဲ့ချီစစ်မှုထမ်းခဲ့သူဖြစ်တဲ့အပြင်မကြာခင်နှစ်ပိုင်းတွေအထိလည်းဒီအရန်တပ်ဖွဲ့ထဲမှာစစ်မှုထမ်းခဲ့တယ်လို့သမ္မတကပြောပါတယ်ဒီကဘာလှည့်ဧည့်သည်တွေနဲ့အမဲစီကားနေတဲ့ French Quarter အရက်ကဘာဗန်လမ်းမပေါ်မှာနှစ်စန်းတည့်ရနေတုန်းကကားနဲ့အတင်းဝင်မတိုက်ခင်နိုင်ပိုင်းအလိုတော့ကလူသက်သမားဟာဒီ IS စစ်သွေးကြွအဖွဲ့ကိုအားကြကြောင်းနဲ့လူတွေကိုတတ်ချင်တဲ့အကြောင်းလူမှုကွန်ရက်ပေါ်မှာဗီဒီယိုတင်ခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပြပါတယ်။လူတွေကိုအတင်းဝင်တိုက်တဲ့ဒီအငှားကားထဲမှာ IS စစ်သွေးကြွအလံကိုလည်း FBI ကရှာဖွေတွေ့ခဲ့ပါတယ်။ပောက်ကွဲစေနိုင်တဲ့ပစ္စည်းတွေကိုကားထဲမှာသာမကအနီးတစ်ဝိုက်မှာလည်းတွေ့ခဲ့တယ်လို့ဒီကားနဲ့ဝင်တိုက်မှုနဲ့ပတ်သက်တဲ့သမ္မတဘိုင်ဒန်ရဲ့ဒီပုံထုံးညရုံးကပြောကြားမှုထဲမှာသူရှင်းပြသွားပါတယ်။ရှင်မောင်သူဟာအသက်42နှစ်အရွယ်ရှမ်ဆုဒင်ဂျဘာဖြစ်ပြီးတော့အခင်းဖြစ်တဲ့နေရာမှာရင်းနဲ့အပြန်လှန်ပြစ်ခတ်မှုအတွင်းမှာတေဆုံးခဲ့ပါတယ်ဒီတိုက်ခိုက်မှုကိုအကြမ်းဖက်လို့ရဖြစ်တာဝန်ရှိသူတွေကသတ်မှတ်စုံစမ်းနေပြီးသူတယောက်တည်းလုပ်တဲ့တိုက်ခိုက်မှုမဟုတ်ဘူးလို့အာဏာပိုင်တွေကပြောပါတယ်နှစ်တစ်ကူပွဲဆင်းနေသူတွေဆင်နွှဲနေတဲ့စီကားနေတဲ့လမ်းပေါ်ကားနဲ့အတင်းဝင်တိုက်မှုကြောင့်တေဆုံးသူ15ယောက်နဲ့ထိခိုက်ဒဏ်ရာရသူ30နီးပါးရှိခဲ့ပါတယ်ရှင
် American ပြည်ထောင်စု Nevada ပြည်နယ် Las Vegas မြို့မှာTrump International Hotel ရှင်းမှာ Tesla Cyber Truck ကားပောက်ကွဲမှုနဲ့ New Orleans မြို့ကတိုက်ခိုက်မှုတွေဆက်စပ်နေသလားဆိုတာကိုတာဝန်ရှိသူတွေစုံစမ်းနေပါတယ်။ Trump Hotel ရှင်းမှာ Tesla Cyber Truck ကားပောက်ကွဲမှုဘာကြောင့်ဖြစ်တယ်လဲဆိုတာနဲ့ New Orleans ကကားဝင်တိုက်မှုဆက်စပ်နေသလားဆိုတာကိုတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကစုံစမ်းနေတဲ့အကြောင်းသမ္မတ Joe Biden ကပြောဆိုခဲ့ပါတယ်။ဗိုလ်ထူးနေမနဲ့က Cyber Truck ကားပောက်ကွဲမှုကြောင့်ရင်ပေါင်းတေဆုံးခဲ့ပြီးတချို့ဒဏ်ရာရပါတယ်။ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက် Las Vegas ရဲတပ်ဖွဲ့ထုတ်ပြန်တဲ့ပုံတွေအရကားနောက်ခန်းမှာဓာတ်ငွေ gas ဘူးတွေ camping ခီးချစခန်းချခီးထွက်သူတွေအသုံးပြုတဲ့လောင်စာဘူးတွေနဲ့မိပန်းလွတ်တင်တဲ့ motor တွေပောက်ကွဲတာမြင်ရပါတယ်။ Cyber Truck ကားပောက်ကွဲမှုဖြစ်တာဆက်ချိုးရင်းလို့မဟုတ်ဘူးလို့ Tesla ကုမ္ပဏီအကြီးအကဲ Elon Musk X လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဒီကားဟာ Colorado ပြည်နယ်ကနေငှားလာတဲ့ကားဖြစ်ပါတယ်။
မြန်မာနိုင်ငံကကုလသမဂ္ဂလုပ်ငန်းတွေအတွက်ရမုံငွေအတော်ကိုမလောက်တဲ့အတွက်2024ခုနှစ်အတွင်းမှာပြည်သူသန်းတဲ့ချီကိုအခုအညီမပေးနိုင်ခဲ့ဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးယူ UNO ချာကပြောကြားလိုက်ပါတယ် လိုအပ်နေသူတွေအတွက်အကူအညီပေးနိုင်မှုဟာအဆိုးဆုံးဆုံးဖြစ်နေပြီလို့လည်းအိုချာကဒီ X လူမှုကွန်ရက်ပေါ်မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဖြစ်သူတွေကိုမေးပြလို့မရကြောင်းနဲ့ဒီကနေ့အချိန်မှာသူတို့အကူအညီတွေလိုအပ်နေကြတယ်လို့အိုချာကပြောပါတယ်။ဒီရေးသားချက်နဲ့အတူ2025ခုနှစ်အတွက်မြန်မာနိုင်ငံတွင်းမှာလူသားချင်းစာနာမှုလိုအပ်ချက်နဲ့တုံ့ပြန်မှုအစီအစဉ်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။အခု2025ခုနှစ်အတွင်းမှာအရေးပေါ်အသက်ရှင်သန်ရေးအကူအညီတွေအပါအဝင်မြန်မာပြည်သူသန်း20လောက်အတွက်လူသားချင်းစာနာမှုအကူအညီလိုအပ်မှာဖြစ်ပြီးတော့ American Dollar 1.1 ဘီလီယံလောက်လိုအပ်မယ်လို့အိုချာက2024နှစ်ကုန်ပိုင်းတုန်းကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
2024ခုနှစ်သကောင်စင်းကိုအော်တိုဘလာတရနေ့ကနေဒီဇင်ဘာဒုတိယပတ်အထိကောက်ယူခဲ့ပြီးရှေ့ပြေးရလတ်အနေနဲ့မြန်မာနိုင်ငံမှာလူဦးရေစုစုပေါင်း 51.3 သန်းရှိတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။2024ခုနှစ်သကောင်စင်းထက်တော့တသိန်းခွဲကျော်လျော့နေပါတယ်။တနိုင်ငံလုံးလူဦးရေရဲ့32သန်းကျော်ကိုသာကောက်ကန်နိုင်ခဲ့ပြီး19သန်းကျော်ကိုတော့ကောက်ယူနိုင်ခဲ့ခြင်းမရှိပါဘူး။နယ်မြေလုံခြုံရေးအရာဆင်းရဲမကောက်နိုင်တဲ့ဒေသတွေရဲ့လူဦးရေကိုအိမ်နီးချင်းနိုင်ငံတချို့ရဲ့ဥရောပနိုင်ငံတွေနဲ့ဥရောပနိုင်ငံတွေကနောက်ဆုံးဖမ်းယူရရှိတဲ့ဂျူရုဓာတ်ပုံတွေကိုအသုံးပြုပြီး Arts Remote Sensing ERS နည်းစနစ်ကိုအသုံးပြုကောက်ခံခဲ့တယ်လို့ပြောဆိုကြပါတယ်မြန်မာနိုင်ငံတကွာမြို့နယ်ပေါင်း330ရှိတဲ့အထက်ကလုံခြုံရေးအခြေအနေက145မြို့နယ်မှာသာသကောင်းစင်းအပြည့်အဝကောက်ယူနိုင်ခဲ့ပြီး128မြို့နယ်မှာတော့တစ်စိတ်တစ်စိတ်ကောက်ယူခဲ့ပါတယ်ကျန်58မြို့နယ်မှာတော့လုံးဝကောက်ယူနိုင်ခဲ့ခြင်းမရှိပါဘူး
တန်ကိုရီးယားနိုင်ငံမှာတော့ဒီဂျေဂျူအဲလေချောင်းလိုင်းရုံးနဲ့ဒီမူဝါနိုင်ငံကလေစိတ်လက်ပတ်ရည်ကြီးကျက်တဲ့လုပ်ငန်းရုံးတွေကိုဒီကနေ့ရဲတွေဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။တနင်္ဂနွေနေ့ကလူပေါင်း169ယောက်သေဆုံးခဲ့တဲ့လေရင်ပြတ်ကျမှုအပေါ်တာဝန်ရှိသူတွေဆက်လက်စုံစမ်းစစ်ဆေးနေတာနဲ့အတူဆိုးမြို့တော်မှာရှိတဲ့ဂျေဂျူအဲလေချောင်းလိုင်းရုံးကိုရောမူဝါမြို့မှာရှိတဲ့ဒီလေချောင်းပြတ်သက်မှုထိန်းချုပ်ရေးဌာနရုံးတွေကိုပါစုံစမ်းစစ်ဆေးသူတွေဒီကနေ့ရှင်းစီးနှင်းရှာဖွေခဲ့တယ်လို့ရဲကသတင်းထုတ်ပြန်ပါတယ်။လေရင်ကြက်ခိုင်မှုနဲ့ဆိုင်တဲ့မှတ်တမ်းတွေလေစိတ်လုပ်ငန်းလေပတ်မှုနဲ့ဆိုင်တဲ့ချက်လက်တွေကိုလည်းရဲကသိမ်းဆီးခဲ့ပါတယ်။မူဝံလေစိတ်လေရင်ပြတ်ကျခဲ့တဲ့နေရာမှာလဲစစ်သားတွေရဲတွေနဲ့ဝစ်ဆောင်ဖြူဝတ်ထားကြတဲ့စုံစမ်းစစ်ဆေးမှုတွေကနောက်ထပ်သဲလုံစားအတွက်သေးစိတ်ရှာဖွေမှုတွေလုပ်နေကြပါတယ်ရှင
်။တရင်ကမဆူမြန်မော်နဲ့အတူတင်ပြပေးခဲ့တာပါ။အခုတော့အထူးအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီတရင်ပေးဖို့ချက်တပုတ်ကိုဦးစားတင်ပြပါမယ်။ဒီဇင်ဘာလ31ရက်နှစ်ကုညနဲ့ဇန်နဝါရီလ1ရက်မနေ့က2ရက်ဆက်တိုက်ကယားပြည်နယ်ကရင်နီဒေသဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF က VOE ကိုပြောဆိုပါရတယ်။တော်လှန်ရေးတပ်တွေထိန်းချုပ်တဲ့နေရာတွေကိုအဓိကပြစ်မှတ်ထားတယ်လို့ယူဆကြောင်းနဲ့အရက်သားတွေစိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့လည်းဆိုပါရတယ်။ဒီသတင်းကိုရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်စုမွန်ကပြောပြမှာပါ။
ဒီဇင်ဘာလ31ရက်နေ့နှစ်တစ်ကူညနဲ့ဇန်နဝါရီလ1ရက်နေ့မနေ့ကနှစ်ရက်ဆက်တိုက်ဒမောဆိုးမြို့နယ်အနောက်ချမ်းကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒေသခံတွေနဲ့စစ်ဘေးရှောင်ပြည်သူတွေရှိနေတဲ့ခြေရွာဘက်ကိုဘုံကျခဲ့တယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံတာရေးဆိုးက VOA ကိုပြောပြပါတယ်
။မနေ့ကဒီမောဆိုးအနောက်ချမ်းမှာစစ်ကောင်စီဘက်ကညနေပိုင်းလောက်မှာဘုံထက်ကျဲတယ်လို့ကြားတယ်ပေါ့နော်။လူနေတဲ့ခြေရွာရဲ့အနောက်နာလေးမှာလို့တည်ရတယ်ဘောနော်ဒါပေမဲ့ထိခိုက်မှုတွေတော့မရှိဘူးလို့ပြောပါတယ
်စစ်ကောင်စီတပ်ကတော်လန်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေကိုအဓိကပြစ်မှတ်ထားပြီးတော့လိုက်ပြီးတော့ဘုံကျဲတိုက်ခိုက်နေတယ်လို့လည်း KNDF ဗဟိုပြန်ကြားရေးတာဝန်ခံကပြောပါတယ
်ဒီမော့ဆိုအနောက်ချမ်းကတော်လန်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒီနယ်မြေတွေလို့ပြောလို့ရတယ်ဘောနော်အဲ့ဒါကြောင့်မလို့ပို့ပြီးတော့မှစစ်ကောင်စီကမဲပြီးတော့ဘုံကျဲတာဖြစ်နိုင်ပါတယ်2024ဒီဇင်ဘာ31ညပိုင်းမှာလည်းကျဲတယ်ဟိုနှစ်ကူတဲ့အချိန်မှာလည်းဒါဟိုထပ်ပြီးတော့မှညနေပိုင်းမှာထပ်ကျဲတယ်ပေါ့နော်အဲ့တော့ဟိုတော်လိုင်းတပ်ဖွဲ့တွေစုမှုထားတဲ့နေရာတွေကိုစစ်ကောင်စီကပေါ်ရင်လည်းလိုက်ကျဲတဲ့ပေါ်မျိုးဖြစ်ပါတယ
်ဒီဇင်ဘာလ31ရက်နေ့နှစ်တစ်ကူညနေကနှစ်တစ်ကူပွဲတော်အတွက်ဆစ်ဆောင်စခန်းမှာခရီးရန်ဘာသာဝင်တွေဝိပုစုတောင်းမှုပြင်ဆင်နေကြတဲ့အချိန်မှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တာပါရိုက်ကော့မျိုးနဲ့အရှိဘတ်ဒေတာအခေါ်ဆစ်စခန်းစစ်လေးရှောင်စခန်းကကလေးငယ်အပါအဝင်အရက်သား3ဦးသေဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်နီလူခွေတီထောင်သူဗညာခွန်အောင်က VOA ကိုပြောပါတယ်။အခုနောက်ပိုင်းမှာတော့စစ်ကောင်စီတပ်ကလေရင်ကနေကရင်နီဒေသတခွင်းလိုက်ပြီးတော့ဘုံကျဲနေတာကြောင့်အရက်သားပြည်သူတွေစိုးရိမ်ထိတ်လန့်ကြောက်ရွံ့နေကြပါတယ်။ဘုံကျဲခံရတဲ့နေရာကနေဘေးကင်းတဲ့ဒေသစီကိုထပ်ပြီးတော့မှပြောင်းရွှေ့နေကြရပြီးတော့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။ နှစ်သက်ကူကာလအခုလိုမျိုးစစ်ကောင်စီဘက်ကဇက်တိုက်ဘုံကျဲတိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနီမောင်ကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိသေးသလိုကရင်နီဒေသကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူး။လေကြောင်းရန်ကြောင်းစစ်ဘေးရှောင်ပြည်သူအများစုကတနေရာပြီးတနေရာပြောင်းရွှေ့နေထိုင်နေကြရတာကြောင့်သူတို့အတွက်အမိုးကားစေဝါနဲ့စားရေးတောက်ရေးအပြင်အရေးပေါ်အကူအညီတွေလိုအပ်နေကြဆဲဖြစ်တယ်လို့ဆစ်ဆောင်ပြည်သူတွေနဲ့ကူညီပေးနေသူတွေကပြောပါတယ်ရှင်
။ကယင်းဒီဒေတာကအခြေအနေတွေကိုမဆုမွန်ပြောပြသွားတာပါ။အခုတော့2024ဤပညာလောကတနစ်တာခရီးစုစည်းတင်ပြချက်နှစ်ချုပ်အထူးအစီအစဉ်ကိုတင်ဆက်ပါရမယ်။ChatGPT လို့ခေါ်တဲ့ဘာသာစကားနားလည်နိုင်တဲ့ဉာဏ်ရည်တူနီး Artificial Intelligence AI ပညာစနစ်ဟာ2022ခုနှစ်အတွင်းစတင်ထွက်ရှိခဲ့ပြီးနောက်မှာတဟုန်လို့ရေပန်းစလာခဲ့ပါတယ်။2024ခုနှစ်အတွင်းမှာလည်းဉာဏ်ရည်တူနီးပညာဟာကွန်ပျူတာတွေပေါ်မှာတမကလက်ကင်ဖုန်းတွေအခြား electronic ပစ္စည်းတွေနဲ့မော်တော်ကားတွေပါပေါင်းစပ်ထည့်ဝင်လာတာကိုတွေ့ရပါတယ်။ဒီ AI နီးပညာရဲ့နောက်ဆုံးပေါ်တိုးတက်မှုအခြေအနေဖြင့်ပြီးခဲ့တဲ့နှစ်အတွင်းကနည်းပညာပြပွဲတွေအပါအဝင်စိတ်ဝင်စားစရာသတင်းတွေကိုကိုဝင်းခန့်မောင်နဲ့မအေးတန်နာကျော်တို့အတူတင်ဆက်ထားပါတယ်
။ပထမဆုံးအနေနဲ့2024ခုနှစ်အတွင်း AI ဉာဏ်ရည်တုနည်းပညာရဲ့နောက်ဆုံးတိုးတက်ဖြစ်ပျက်မှုတွေအကြောင်းကိုတင်ပြပေးခြင်းပါတယ်။ Artificial Intelligence AI လို့အတိုးကောက်ခေါ်တဲ့ဉာဏ်ရည်တုနည်းပညာဟာဒီနှစ်မှာအံ့ဩစရာတိုးတက်မှုတွေရှိခဲ့ပါတယ်။ AI နည်းပညာကုမ္ပဏီကြီးသုံးခုဖြစ်တဲ့ Anthropic,Google နဲ့ OpenAI တို့က2024ခုနှစ်မှာသူတို့ရဲ့အဆင့်မြင့် AI model တွေဖြစ်တဲ့ Cloud 3 AI model 3မျိုး Gemini 1.5 နဲ့ GPT-4 Turbo တို့ကိုအသီးသီးမိတ်ဆက်ခဲ့ပါတယ်။ဒီ model အသစ်တွေရဲ့အဓိကအားသာချက်ကတော့ပုံတွေအသံတွေ video တွေကိုတစ်ပြိုင်တည်းနားလည်ပြီးတုံ့ပြန်နိုင်စွမ်းရှိလာတာပါ။ဥပမာအနေနဲ့ပုံတစ်ပုံကို AI ကကြည့်ပြီးတော့ရှင်းပြနိုင်တယ်လို့စာတွေကိုဖတ်ပြီးတော့လည်းအသံအဖြစ်ပြောင်းပေးနိုင်ပါတယ်။နောက်ထပ်အရေးကြီးတဲ့တိုးတက်မှုတစ်ခုကတော့ AI တွေရဲ့စလုံးရည်အရေးအတွက်ကန့်သတ်ချက်ကိုတိုးမြင့်နိုင်ခဲ့တာပါအရင်ကစလုံးရည်တောင်းကနန်းလောက်ပဲကင်တွယ်နိုင်ခဲ့ရတာကနေအခုဆိုရင်တသန်းအထိကင်တွယ်လာနိုင်ပါပြီဒါအပြင် AI ကိုပုံမှန်ဈေးသက်သာစွာအသုံးပြုလာနိုင်ပြီးကိုယ်ပိုင်ကွန်ပျူတာပေါ်မှာလည်းလေပတ်နိုင်တဲ့ model တွေပေါ်ထွက်လာပါတယ်အီတလီနိုင်ငံမီလန်မြို့က Ice Cream ဆိုင်ဒီဇိုင်းက ChatGPT ကိုသုံးပြီးအရသာအသစ်တွေဖန်တီးနေပါတယ်ဥပမာ Chocolate အဖြူကိုကရမအချိုအုပ်ထားတဲ့ငရုတ်ကောင်းနဲ့ရောစက်ထားတဲ့အရသာအသစ်စမ်းမျိုးတွေပါ AI ကအကြံပေးစဉ်းစားပေးပေမဲ့လူရဲ့ကျွမ်းကျင်ပညာနဲ့လည်းပေါင်းဆက်ဖန်တီးဖို့လိုတယ်လို့ရေခဲမုံဆိုင်ပိုင်ရှင်ကဆိုပါတယ် Apple ကုမ္ပဏီကလည်းသူ့ရဲ့ Siri ကိုပိုကောင်းအောင် ChatGPT နဲ့ပေါင်းဆက်ထားပါတယ် Apple Intelligence လို့ခေါ်တဲ့ဒီပညာအသစ်တွေကို iPhone တွေ iPad တွေမှာထည့်သွင်းဖို့ပြင်ဆင်နေတာပါဂျနီဖာမှာကျင်းပခဲ့တဲ့ AI for Good ညီလာခံမှာတော့ဘောလုံးကစားနိုင်တဲ့စက်ရုပ်တွေလက်လျှောက်ကူညီပေးနိုင်တဲ့ exoskeleton ဆက်ပစ္စည်းတွေလိုနည်းပညာအသစ်တွေကိုပြသထားခဲ့ပါတယ်။ Google ကလည်းသူ့ရဲ့ Pixel Phone အသစ်မှာ AI နည်းပညာတွေအများကြီးထည့်သွင်းထားပါတယ်။ဓာတ်ပုံတွေကိုစိတ်ကြိုက်ပြင်ဆင်နိုင်တဲ့ Magic Editor လိုမျိုး feature တွေပါဝင်ပါတယ်။နည်းပညာလောကမှာတော့ DOUG လို့ခေါ်တဲ့စက်ရုပ်တစ်ခုကပကြီးဆွဲတတ်နေပါပြီ။နည်းပညာရှင်ရဲ့လက်ရာတွေကိုလိုက်လံတုပနိုင်အောင်လေ့ကျင့်ပေးထားတာပါ။ကျန်းမာရေးလောကမှာလည်း AI ကအရေးပါလာပြီဖြစ်ပါတယ်။Cambridge တက္ကသိုလ်ကသူတေတီတွေက Alzheimer ရောဂါကိုစောစောစီးစီးရှာဖွေနိုင်တဲ့ AI နည်းပညာကိုတီထွင်ထားပါတယ်။လေကြောင်းလိုင်းတွေမှာလည်းလေရင်ထိန်းချုပ်နိုင်ရတဲ့ AI ကိုစတင်အသုံးပြုနေပါပြီ။လန်ဒန်မြို့က Heathrow လေဆိပ်မှာ 4K ကင်မရာတွေနဲ့ Radar တွေကို AI နဲ့ချိတ်ပေးထားပြီးလေရင်တွေကိုပုံမလုံးကျုံစိတ်ချစွာထိန်းချုပ်နိုင်အောင်လုပ်ဆောင်နေပါတယ်။ဒါပေမဲ့ AI နည်းပညာဟာစိန်ခေါ်မှုတွေလည်းရှိနေသေးတာပါ။ Data လုံးကျုံရေးပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေထိန်းသိမ်းရေးနဲ့ AI ကနေမှားရတဲ့အချက်လက်တွေထုတ်ပေးနိုင်တဲ့အန်နီယယ်ရီရှိနေပါသေးတယ်။ပြောရရင်တော့2024ခုနှစ်မှာ AI နည်းပညာဟာမျှော်လင့်မထားလောက်အောင်တိုးတက်လာခဲ့ပြီးနေ့စဉ်ဘဝတွေမှာပုံမှန်အသုံးဝင်လာနိုင်မဲ့လာလာတွေတွေ့နေရပါတယ
်။ပထမဆုံးအနေနဲ့တော့ဒီနှစ်အစမှာ American ပြည်အောင်စု Las Vegas မြို့မှာကျင်းပသွားတဲ့နည်းပညာပြပွဲတစ်ခုအကြောင်းပြောပြခြင်းပါတယ်။သူကတော့နှစ်စဉ်ကျင်းပတဲ့ Consumer Electronics Show CES ပြပွဲပဲဖြစ်ပါတယ်။ဒီနှစ်မှာတော့ဇန်နဝါရီလ9ရက်နေ့ကနေပြီးတော့12ရက်နေ့ထိကျင်းပသွားခဲ့တာပါ။2023ခုနှစ်က ChatGPT လိုမျိုး AI နည်းပညာတွေကဈေးကွက်ကိုလွှမ်းမိုးထားတာဆိုတော့ဒီနှစ် CES မှာလည်း AI နည်းပညာကအဓိကပါပဲ။စိတ်ဝင်စားဖို့ကောင်းတာတွေအများကြီးပြသွားပါတယ်။ဥပမာ Flappy ဆိုတဲ့ Switzerland ကုမ္ပဏီကအိမ်မှာမွေးတဲ့ကြောင်လေးတွေ ကျွတ်တေကောင်တို့ငှက်တေကောင်တို့ကိုအိမ်ထဲတည်လာတာကိုတားနိုင်တဲ့ AI ကြောင့်ပေါက်စားလေးလောက်ထားပါရီကျောင်းကတရိတ်ဆန်အသေးကောင်တစ်ခုခုကိုက်လာမယ်ဆိုဒီ AI ကြောင်လေးကဝင်ပေါက်ကိုချက်ချင်းပိတ်လိုက်မှာဖြစ်ပါတယ် UK နိုင်ငံက Sea Grills ကတော့ကမ္ဘာပထမဆုံး AI ပါတဲ့ Barbecue Meat ကိုလောက်ထားပါရီ Touch Screen နဲ့အသားကိုဘလောက်ကျက်စီခြင်းလဲရွေးလိုက်ရုံပါပဲ AI ကအလိုလျောက်စီမံချက်ပြုတ်ပေးတာဖြစ်ပါတယ်တရုတ်ခြေဆိုင်နည်းပညာကုမ္ပဏီတဲ့ Netbook ကတော့ AI တက်ဆင်ထားတဲ့ငှက်စာကြွေးဆက်လေးတွေကိုပြသခဲ့ပါတယ်။ဒီဆက်ကဘယ်ငှက်မျိုးစိတ်တွေလာစားမလဲဆိုတာအလိုလျောက်မှတ်သားပေးနိုင်တာပါ။ဒီထက်မှစိတ်ဝင်စားစရာကောင်းတာကဒီစိတ်ချမ်းသာရေးအတွက်အကြံပေးနိုင်တဲ့မှန်တဲ့ချက်လည်းပါပါတယ်။ပြင်သစ်ကုမ္ပဏီထုတ်တီကြည်မန်ကအသုံးပြုသူရဲ့ခံစားချက်ကိုအလိုလျောက်သိနိုင်ပြီးတော့အကြံဉာဏ်ပေးနိုင်ပါတယ်။အဲ့ဒါတွေအပြင်ကိုယ့်ရဲ့ဓာတ်ပုံနဲ့အတန်ကိုထည့်လိုက်ရုံနဲ့ Digital Twin လို့ခေါ်တဲ့ကိုဒီဂျစ်တယ်ပုံသူကိုဖန်တီးပေးနိုင်တဲ့ဤပညာလည်းပါပါတယ်။နားမကြားတဲ့သူတွေအတွက်လက်ဟန်ခြေဟန်ပြ AI ကိုလည်းပြသထားတာပါ။လူကမေးလိုက်တဲ့မေးခွန်းကို AI ကလက်ဟန်ခြေဟန်နဲ့ပြန်ဖြေပေးတာပေါ့။ဆရာဝန်လောက်တောင်မှကျွမ်းကျင်နေဆိုတဲ့နှိမ့်နယ်ပေးနိုင်တဲ့ဆက်ရုပ်လက်တံလည်းပါပါသေးတယ်။အဲ့ဒါကကိုကိုခန္ဓာကိုစကန်ဖတ်ပြီးတော့ဘလို့နှိမ့်နယ်ပေးရမလဲဆိုတာကို AI ကဆုံးဖြတ်ပေးတာပါ။ဒီပညာကျွမ်းကျင်သူတွေကတော့ဒီပြဝဲမှာပြထားတဲ့ AI တွေတဲကတချို့ကဒီအလှပြတက်တက်ဖြစ်နိုင်ပေမဲ့တချို့ကတော့တကယ်ကိုအသုံးဝင်မဲ့ဤပညာတွေဖြစ်တယ်လို့ပြောကြပါတယ် Amazon, Google, Honda, Mercedes-Benz နဲ့ L'Oreal အပါအဝင်ပြဝဲမှာလာရောက်ပြီးတော့ပြသတဲ့သူ4000ကျော်ပါဝင်ခဲ့ပါတယ်ရှင
် Mobile World Congress MWC ပြဝဲအကြောင်းစိတ်ဝင်စားစရာတွေကိုလည်းပြောပြပေးကြပါတယ်လူတသိန်းနီးပါးလောက်လာရကြည့်ရှုခဲ့တဲ့ဒီပွဲမှာနောက်ဆုံးမော်လီပညာတွေအများကြီးပြသထားပါတယ်မော်တိုရိုလာရဲ့ကိုင်းညွန့်နိုင်တဲ့ဖုန်း Honor Magic 6 Pro လို့ဖုန်းသစ်တွေကိုတွေ့နိုင်ပါတယ် Honor ကုမ္ပဏီကတော့သူ့ဖုန်းထဲမှာမျက်လုံးသွားရကိုလိုက်မှတ်တဲ့နီးပညာကိုတရုတ်ဖော်ပြထားပြီးတော့ဒီကတစ်ဆင့်ကားမောင်းနိုင်တဲ့ idea ကိုလည်းမိတ်ဆက်ပေးထားပါတယ်ဒါပေမဲ့လက်တွေ့မှာတော့အဲ့လိုမောင်းခိုင်းဖို့မရည်ရွယ်သေးပါဘူးပြဝဲစီစဉ်သူတွေကတော့နောက်နာကက်မှာလက်ရှိသုံးနေတဲ့ဖုန်းပုံစံတွေပြောင်းလဲသွားနိုင်တယ်လို့ပြောပါရယ်။မျက်မှန်တွေ၊နှာရည်တွေ၊ပင်အသေးလေးတွေနဲ့အစားထိုးလာနိုင်တယ်လို့ထင်ကြေးပေးပါရယ်။ဒီနှစ် MWC ပြဝဲမှာလည်း AI နည်းပညာကလွှမ်းခြုံနေပါရယ်။ Lenovo ရဲ့ Fan G လို့ထိုးပေါက်နိုင်တဲ့ Laptop, MediaTek ရဲ့စာသားကနေပုံထုတ်ပေးနိုင်တဲ့ AI, Samsung ရဲ့ကျန်းမာရေးစောင့်ကြည့်ပေးနိုင်တဲ့ Galaxy Ring, Lexus စတာတွေကိုတွေ့ရပါရယ်။ဒါပေမဲ့ဒီလိုနည်းပညာသစ်တွေကတကယ်တမ်းသုံးဆွဲသူတွေကိုဆွဲဆောင်နိုင်ပါမလားဆိုတာကတော့ဘေးကွန်းထုတ်เสียပါကြွေးကျင်သူတွေကတော့တစ်နှစ်လောက်ကြာမှရလဒ်ကိုတွေ့နိုင်မယ်လို့ဆိုပါတယ်ပြပွဲကတော့နိုင်ငံပေါင်း200ကနေပြသသူ2800လောက်ပါဝင်ပြသခဲ့ပြီးဖေဖော်ဝါရီ26ရက်ကနေ29ရက်နေ့ထိကျင်းပခဲ့တာဖြစ်ပါတယ
်တရုတ်ပြည်ရှန်ဟိုင်းမြို့မှာဇွန်လတည်းကကျင်းပသွားတယ်နည်းပညာပြပွဲမှာထူးခြားတာကတော့တက်ကြီးရွယ်ဝတွေအတွက်အသုံးဝင်နိုင်မယ့်နည်းပညာတွေစုစည်းပြသထားတာပါအင်တာနက်နဲ့ချိတ်ဆက်ထားတဲ့အိမ်ဆက်မှုစောင့်ကြည့်ဆက်တွေနောက်ပြီးတော့ဆက်ရုပ်လက်တံတွေကယ်လိုရီတွက်ပေးနိုင်တဲ့ပုဂံတွေနဲ့ဒီတက်ကြီးစောင့်ရှောက်ရေးကဏ္ဍအတွက်ဖြေရှာဖို့ကုမ္ပဏီတွေကကြိုးပမ်းခဲ့ကြပါတယ်ဒီပြပွဲမှာအငိမ့်စားယူထားတဲ့တက်ကြီးရွယ်ဝတွေလာရောက်ပြီးတော့လေးလာခဲ့ကြတာပါအစစ်မြစ်အငိမ့်စားရိတ်တာတွေကနေပြီးတော့ဆေးကုသရေးသုံးဆက်ရုပ်တွေအထိပါပါတယ်တရုတ်နိုင်ငံမှာလူကြီးရေကျဆင်းလာတာ2022ခုနှစ်ကစပြီးတော့ဖြစ်လာရဲဆိုတော့အလုသမားရှားပါတာနောက်ပြီးတော့တက်ကြီးစောင့်ရှောက်ရေးကပြဿနာဖြစ်လာပါတယ်။ဒါကြောင့်မလို့ရိုးရွာအစဉ်လာတိုင်းသားသမီးတွေကပဲစောင့်ရှောက်ရတာမျိုးမဟုတ်တော့ဘဲနဲ့ဒီနည်းပညာတွေနဲ့အစားထိုးဖြည့်ရှင်ဖို့ကြိုးစားကြတာပါ။ရှန်ဆန်က InnoPro ကုမ္ပဏီကတော့စပန်နာရီတွေလှုပ်ရှားမှုထိတွေ့အာယုံခံကိရိယာတွေနဲ့အပူချိန်တိုင်းဆက်တွေကိုပြထားတာတွေ့ရပါတယ်။တက်ကြီးရွယ်တွေကိုအမြဲတမ်းစောင့်ကြည့်နိုင်တဲ့စနစ်ဖြစ်ပါတယ်။တခြားစိတ်ဝင်စားစရာကတကြီးစားသောက်ဆိုင်တွေမှာချစ်တက်ထားတဲ့ပုဂံတွေတုံးကြတာပါ။ဘာစားလဲ၊ကယ်လိုရီဘယ်လောက်ပါလဲ၊အာဟာရဘယ်လိုရှိလဲ၊အလိုလျောက်တွက်ချက်ပေးနိုင်တာပါ။ဒါပေမဲ့တကြီးရွယ်အိုတယောက်အတွက်နည်းပညာအသစ်တွေကစိန်ခေါမှုတည်းတခုလည်းဖြစ်နိုင်ပါလေရှင့်။ဒီအသက်83နှစ်ရွယ်အမျိုးသမီးတူကတော့သူတို့အများစုကသားသမီးတယောက်ထဲရှိရင်မိဘတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီနည်းပညာတွေကိုလေ့လာသုံးစွဲဖို့ကြိုးစားနေရတယ်ဆိုတဲ့အကြောင်းပြောပါရစေ။လူငယ်တွေကလည်းသူတို့အလုံးနဲ့သူတို့အလုံးများနေရဲဆိုတော့အစိုးရကစီစဉ်ပေးတဲ့တက်ကြီးစောင့်ရှောက်ရေးစနစ်တွေပဲအားကိုးရရမယ်လို့ပြောသွားခဲ့ပါတယ်ဒီတစ်ခါတော့ Apple က AI နည်းပညာအသံသွားပြီးတော့ iPhone 16 model 6မျိုးစလုံးမှာ AI tool တွေပါလာပါတယ် Siri ကိုလည်းပိုကောင်းအောင်လုပ်ထားတယ်လို့ emoji တွေစိတ်ကြိုက်ဖန်တီးနိုင်တာတို့နေ့စဉ်လုပ်ငန်းတွေကိုအလိုလျောက်လုပ်ပေးနိုင်တာတို့ပါဝင်ပါတယ်။ Apple ရဲ့ CEO Tim Cook ကတော့ဒီ AI စနစ်ကလူတွေရဲ့ဘဝကိုတကယ်ပြောင်းလဲပေးနိုင်မယ်လို့ကတိပေးခဲ့တာပါ။အသစ်ထွက်တဲ့ iPhone 16တွေကိုတော့ဖုန်းတွေက September 20ရက်နေ့မှာစရောင်းခဲ့တာဖြစ်ပြီးတော့ဈေးနှုန်းကဒေါ်လာ800ကနေပြီးတော့1200ထိကျပါတယ်။ဒါမဲ့ AI feature တွေကတော့ iOS 18 software update နဲ့အတူ October လကနေပြီးတော့ December လအတွင်းမှာရခဲ့တာပါ။ Apple ဟာသူတို့ရဲ့ AI ကို Apple Intelligence လို့ခေါ်ထားပါတယ်။Samsung Galaxy S24 နဲ့ Google Pixel 9တို့မှာပါပြီးသား feature တွေနဲ့တူတာတွေတော့ရှိပါတယ်။ဒါပေမဲ့ Apple က privacy ဒီကိုရေးကိုတာလုံခြုံရေးအချက်လက်ကိုဦးစားပေးတဲ့အတွက်ကြောင့်မလို့ AI လုံဆောင်ချက်တွေကိုဖုန်းထဲမှာပဲ process လုပ်တာဖြစ်ပြီးတော့ data center တွေကိုပို့တာမဟုတ်ပါဘူး။တချို့ feature တွေအတွက် ChatGPT နဲ့လည်းပူးပေါင်းထားပါတယ်။AI feature တွေကို Apple iPhone 16ပြီးခဲ့တဲ့နှစ်က track ခဲ့တဲ့ဒီ iPhone 15 Pro တွေမှာပဲသုံးလို့ရပါမယ်။ဒါ့အပြင် Apple Watch အသစ်မှာညာအိတ်တာကိုစောင့်ကြည့်ပေးနိုင်တဲ့ feature ပါလာသလို AirPods Pro အသစ်ကိုလည်းနားကြားကိရိယာဖြင့်အသုံးပြုနိုင်အောင်လို့ software update လုပ်ပေးသွားမယ်လို့ကြေညာခဲ့ပါတယ
်။ Samsung ကသူ့ရဲ့တန်မိုးကြီး Smart 9နဲ့လက်စွပ်အသစ်တွေမှာ AI ကိုထည့်သွင်းလိုက်ပါတယ်။ Galaxy Watch Ultra 9ကဒေါ်လာ650 Galaxy Ring လက်စွပ်ကဒေါ်လာ400လောက်ကုန်ကြမှာဖြစ်ပါတယ်။နှစ်ခုစလုံးမှာ AI နည်းပညာတွေထည့်သွင်းထားပြီးကျန်းမာရေးကိုစောင့်ကြည့်ပေးနိုင်မှာဖြစ်ပါတယ်။ AI ကအသုံးပြုသူရဲ့ခန္ဓာကိုယ်အချက်အလက်တွေကိုလေ့လာပြီးကျန်းမာရေးအဆင့်1ကနေ100အထိသတ်မှတ်ပေးနိုင်တယ်လို့ကိုယ်ရေးကိုယ်တာကြံ့ခိုင်ရေးနည်းပြဖြစ်လဲကြံပေးနိုင်မှာပါ။နိုင်ကတော့ပို့ပြီးတော့စွမ်းဆောင်ရည်မြင့်ပါတယ်။အိယာဝင်ချိန်အသက်ရှူရတာမျိုးတွေကိုထောင်လန်းပေးနိုင်ပါတယ်။လက်စွပ်ကတော့ဘက်ထရီ6ရက်9ရက်လောက်ခံမှာဖြစ်ပြီးအရွယ်အစားမျိုးမျိုးနဲ့ရနိုင်ပေမဲ့ Android ဖုန်းတွေနဲ့ပဲချိတ်ဆက်သုံးလို့ရမှာဖြစ်ပါတယ်။ Samsung Health Application ကလူသန်း60လောက်သုံးနေကြပြီးဒီနှစ်မှာ Smart 9ဈေးကွက်ကတော့ဒေါ်လာ29ဘီလီယံလောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ Samsung ရဲ့ခေါက်ချိုးနိုင်တဲ့ဖုန်း Galaxy Z Fold 6ကိုလည်းမိတ်ဆက်လိုက်ပါသေးတယ်။ဈေးကတော့ဒေါ်လာ1900လောက်ရှိလိမ့်မယ်လို့ဆိုပြီးတော့2019တည်းကစတင်ရောင်းချခဲ့ပေမဲ့အခုထိတော့အောင်မြင်မှုတိတ်မရသေးပါဘူးခင်ဗျာ
မြန်မာနိုင်ငံမှာအများဆုံးအသုံးပြုတဲ့ smartphone တွေထုတ်လုပ်တဲ့တရုတ်နိုင်ငံမှာလည်း Huawei ကုမ္ပဏီကြီးကကိုယ်ပိုင် operating စနစ်နဲ့ပထမဆုံးထုတ်လုပ်တဲ့ Mate 70 smartphone ကိုနိုဝင်ဘာလ26ရက်နေ့ကမိတ်ဆက်သွားတာပါလက်ရှိ Apple ရဲ့ iOS နဲ့ Google ရဲ့ Android စနစ်တွေကိုစိန်ခေါ်နိုင်မလားဆိုတာသူတို့တွေစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ်Huawei ရဲ့ Harmony OS Next Operating စနစ်တက Android ကိုအခြေမခံတဲ့ကိုယ်ပိုင်စနစ်တစ်ခုဖြစ်ပါတယ်။ဒီဖုန်းကိုဈေးနှုန်း American Dollar $958နဲ့စရောင်းချပြီးတော့ online မှာကြိုတင်မှာယူတဲ့သူ3သန်းကျော်ရှိခဲ့ပါတယ်။ American ရဲ့ပိတ်ဆို့အရေးယူမှုတွေကြောင့်မှာ Huawei ကပြန်ပြီးတော့နလန်ထူနိုင်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့3လပဲမှာတရုတ်ဈေးကွက်မှာဖုန်းလုံးရေ 10.8 သန်းရောင်းချခဲ့နိုင်တယ်လို့ Canals သုတေသနအဖွဲ့ကပြောပါတယ်။ဒီဖုန်းရဲ့အောင်မြင်မှုကတရုတ်နိုင်ငံရဲ့ညီပညာကိုပိုင်ရည်တည်နိုင်မှုတိုင်းတာတဲ့အဓိကစမ်းသပ်မှုတစ်ခုလည်းဖြစ်နိုင်ပါတယ်။ဒါမြင့်နိုင်ငံတကာ app ရေးတဲ့သူတွေကတော့ Harmony OS Next အတွက် app အသစ်တွေရေးသားဖို့ကစိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ထားပါတယ်
။ဒီချိန်ထဲမှာပဲ Huawei ရဲ့အရင် model ဟောင်း Mate 60 Pro ကတရုတ်ပြည်တွင်းမှာအတော်လေးအောင်မြင်ခဲ့ပါတယ်။တရုတ်နိုင်ငံထုတ်ဤပညာမြင့် chip သုံးထားတဲ့ဒီဖုန်းကိုတရုတ်ဖုန်းသုံးသူတွေကကြိုက်နှစ်တက်ကြပါတယ်။တရုတ်ဆိုရနဲ့ဆက်ဆက်တဲ့သုတေသနအဖွဲ့ရဲ့အချက်အလက်အသေးအကျအခုလိုပြည်တွင်းဖြစ် operating system သုံး Huawei ဖုန်းကြောင့် October လထဲမှာ iPhone ပေါင်ဝင်နိုင်ငံခြားအမှတ်စိတ်ဖုန်းတွေရဲ့ကြောင်းအား44.25%လောက်ကျဆင်းသွားတာတွေ့ရပါတယ်။တရုတ်ပြည်တွင်းမှာမနစ်ကနိုင်ငံခြားထုတ်ဖုန်းအလုံးရေ17တန်းကျော်ရောင်းချခဲ့ရကနေဒီနှစ်မှာအလုံးရေ 6.22 တန်းပဲရောင်းချရပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ဖုန်းရောင်းအားစုစုပေါင်းကတော့ 1.8 ရာခိုင်နှုန်းတိုးလာပါတယ
်။အခုဆက်ပြီးပြီးခဲ့တဲ့နှစ်အတွင်း23မော်တော်ကားတွေနောက်ပြီး23ယင်တွေနဲ့ဆိုင်တဲ့သတင်းတွေကိုလည်းပြောပြချင်ပါတယ်ရှင်။အော်တိုဝါလာတွေမှာကျင်းပခဲ့တဲ့ American အခြေစိုက် Tesla တက်စကကုမ္ပဏီရဲ့ပစ္စည်းမိတ်ဆက်ပွဲမှာရေပန်းအစားဆုံးကတော့ Cyber Cap လို့ခေါ်တဲ့တကားနှစ်ပေါက်ပါ Tesla ကားသစ်ဖြစ်ပါတယ်။ဒီကားမှာ steering နဲ့ brake တွေလုံးဝမပါဘဲနဲ့အလိုလျောက်မောင်းနေတဲ့ robot taxi ဖြစ်နေပြုလုပ်ထားတာဖြစ်ပါတယ်။ဒီကားကို2026ခုနှစ်မှာစတင်ထုတ်လုပ်မှာဖြစ်ပြီးဈေးနှုန်းကဒေါ်လာ3000အောက်မှာပဲရှိမယ်လို့ Tesla ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Elon Musk ကပြောပါတယ်။ Cyber Cap တွေကသူ့ရှိရာကုမ္ပဏီတွေလိုမျိုးဈေးကြီးတဲ့ လိုက်ဒါစင်ဆာတွေမသုံးဘဲနဲ့ဉာဏ်ရည်ကျူးတဲ့ကင်မရာတွေကိုပဲအားထားတာပါဒီနည်းလမ်းကကုန်ကြစရိတ်သက်တာပဲမလဲနည်းပညာပိုင်းရအခက်အခဲတွေရှိနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ
်ကမ္ဘာအကြီးဆုံးညှက်စစ်ကားစီးကွက်ဖြစ်တဲ့တရုတ်နိုင်ငံမှာဈေးနှုန်းပြိုင်ဆိုင်မှုတွေကြားကကားထုတ်လုပ်တဲ့ကုမ္ပဏီကြီးတွေပေကျင်းမြို့မှာကျင်းပတဲ့အော်တိုချိုင်းနာပြပွဲမှာပါဝင်ပြသခဲ့ကြပါတယ်မေလာတဲ့ကျင်းပခဲ့တဲ့ဒီပွဲဟာကိုဗစ်ရောဂါကြောင့်2020ခရဲကမကျင်းပနိုင်ခဲ့တဲ့အကြီးဆုံးကားပြပွဲတစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံမှာလျှက်စစ်ကားအမှတ်တံဆိပ်129ခုရှိပေမဲ့ပြည်တွင်းဈေးကွက်ရဲ့100ခိုင်နှုန်းအထက်ရရှိထားတဲ့အမှတ်တံဆိပ်ကတော့20ပဲရှိပါတယ်။နာမည်ကျော် BYD ကားကုမ္ပဏီကဒီပြပွဲမှာသူတို့ရဲ့ပထမဆုံးလျှက်စစ်ပစ်ကတ်ကားဖြစ်တဲ့ BYD Shark ကိုမိတ်ဆက်ပြသခဲ့ပါတယ်။လမ်းကြမ်းမောင်းနေနိုင်တဲ့နည်းပညာတွေပါဝင်ပြီးဈေးနှုန်းကို American Dollar 6000နီးပါးသတ်မှတ်ထားပါတယ်။BYD ဟာပြီးခဲ့တဲ့နှစ်စတုထ3လပတ်မှာ Tesla ကိုကျော်ဖြတ်ပြီးကမ္ဘာအကြီးဆုံးလျှက်စစ်ကားထုတ်လုပ်သူဖြစ်လာတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။ Battery ထုတ်လုပ်ရေးကမ္ဘာထိပ်တန်းကုမ္ပဏီဖြစ်တဲ့ CATL ကတော့ Shanxing Plus လို့ခေါ်တဲ့အမြန်အားသွင်း Battery ကိုမိတ်ဆက်ခဲ့ပါတယ်။တစ်စက္ကန့်မှာ1ကီလိုမီတာမိုင်အားဖြင့်ဆိုရင်မိုင်ဝက်ကျော်လောက်ရှင်ရအောင်အားသွင်းနိုင်တဲ့ဒီ Battery ဟာလျှက်စစ်ကားတွေရဲ့အဓိကပြဿနာတစ်ခုဖြစ်တဲ့အားသွင်းချိန်ကြာမြင့်မှုကိုဖြည့်ရှင်းပေးနိုင်မဲ့ဤပညာတစ်ခုပါ။ Tesla ရဲ့ပြိုင်ဘက်ကုမ္ပဏီတစ်ခုဖြစ်တဲ့ Xpeng ကတော့ X9 လို့ခေါ်တဲ့လူ9ယောက်စီးနိုင်တဲ့လျှက်စစ်ကားကိုမိတ်ဆက်ခဲ့ပါတယ်။နောက်ဖုံးထဲမှာစပိန်ကားစီးထိထည့်နိုင်အောင်ကျယ်ဝန်းပြီးတော့လာမယ့်မေလမှာစတင်မိတ်ဆက်မဲ့ AI မောင်းနှင်မှုစနစ်လည်းပါဝင်ပါတယ်။ DAI စနစ်ကယာဉ်မောင်းရဲ့အလေ့အကျင့်တွေကိုလေ့လာပြီးတူယူမောင်းနှင်နိုင်မှာပါ။
အင်ဒိုနီးရှားမော်တော်ယာဉ်ထောက်လုပ်သူများအသင်းကကျင်းပတဲ့ Gaikin ကိုအပြည့်ပြည့်ဆိုင်ရာကားပြပွဲမှာတော့ကားမက်တစ်စိပ်ပေါင်း50ကျော်ပါဝင်ပြီးတော့ပြသခဲ့ပြီးတော့လက်ရှိကားတွေကအဓိကဆွဲဆောင်ခဲ့တဲ့ကားတွေဖြစ်ပါတယ်။ဒီနှစ်ပြပွဲမှာ VNN အပါအဝင်ထောက်လုပ်သူ5ခုအသစ်ထက်တိုးလာပြီးတော့ဇူလိုင်လ28ရက်နေ့ထိတန်ဂရန်မြို့မှာကျင်းပခဲ့တာပါ။ထူးခြားတဲ့ model အသစ်တွေအနေနဲ့ဆိုရင်တော့တရုတ်ကုမ္ပဏီ Biker Offroad SUV VJ40 Plus နဲ့ X55 2နောက်ပြီးတော့ BYD ကုမ္ပဏီကတစ်ကြိမ်အားသွင်းရင်900ကီလိုမီတာမောင်းနှင်နိုင်တဲ့ M6 MPV ကား Netter ကုမ္ပဏီရဲ့လျှက်စစ် SUV ဖြစ်တဲ့ Netter X နောက်တော့ GAC Aion ကုမ္ပဏီရဲ့ Aion ES လျှက်စစ် Sedan ကားနောက်ပြီးတော့ VNN က Vintress ကုမ္ပဏီရဲ့ VF5 နဲ့ VF E34 လျှက်စစ်ကားစတာတွေပါဝင်ပါတယ် GAC Aion နဲ့ Vinfast 2ရဲ့ကားတွေက American Dollar 25,000 အောက်နဲ့ရောင်းချသွားမှာဖြစ်ပြီးတော့အင်ဒိုနီးရှားကဝယ်ယူတဲ့သူတွေအတွက်တက်နိုင်တဲ့ဈေးနှုန်းနဲ့လျှက်စစ်ကားတွေဖြစ်ပါတယ်။ပြပွဲကိုလာရောက်တဲ့သူတွေကတော့တရုတ်နိုင်ငံထုတ်လျှက်စစ်ကားတွေရဲ့နည်းပညာတိုးတက်မှုကိုစိတ်ဝင်စားကြတယ်ဆိုပေမဲ့လည်းအသွင်းနိုင်တဲ့နေရာတွေလုံလုံလောက်လောက်မရှိသေးတာကိုစိုးရိမ်နေကြပါတယ
်။တရုတ်နိုင်ငံရဲ့ဖုန်းကုမ္ပဏီဖြစ်လူသိများတဲ့ Xiaomi ကလျှက်စစ်ကားလုပ်ငန်းဝင်ရောက်မှုအောင်မြင်နေတဲ့အကြောင်းသတင်းတစ်ပုဒ်ကိုလည်းတင်ပြပေးခြင်းပါတယ်။ဒီနှစ်တတိယသုံးလပတ်မှာကုမ္ပဏီရဲ့ဝင်ငွေဟာ 30.5 ခိုင်နှုန်းမြင့်တက်လာပါတယ်။မလာကစတင်မိတ်ဆက်ခဲ့တဲ့ SU7 Sedan လျှက်စစ်ကားဟာဈေးကွက်မှာအထူးအောင်မြင်နေပါတယ်။အခြေခံမော်ဒယ်ကို American Dollar 3000အောက်နဲ့ရောင်းချခဲ့ပြီးတရုတ်နိုင်ငံမှာ Tesla Model 3ထက်ဒေါ်လာ4000ပိုတက်တာပါတယ်။အခုနှစ်တွင်ကားစီးရေ3000ရောင်းချနိုင်ဖို့ရည်မှန်းထားပြီးဒီပမာဏဟာမူလရည်မှန်းချက်အစီးရေ9600ထက်များစွာကျော်လွန်နေတာပ
ါတရုတ်နိုင်ငံကွမ်ကျွန်းမြို့မှာကျင်းပတဲ့136ကြိမ်မြောက်ကွမ်တွန်းကုန်စည်ပြပွဲသတင်းတစ်ပုဒ်ကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်တစ်ချိန်တုန်းကတရုတ်နိုင်ငံကျေးလက်ဒေသတွေမှာရေပန်းစားခဲ့တဲ့ဘိန်းသုံးဘိန်းရင်တွေကိုခင်မီအစင်းမြင့်တင်ပြီးတော့ဒီပြပွဲမှာပြတာထားတော့နိုင်ငံသားကုန်သည်တွေရဲ့စိတ်ဝင်စားမှုရခဲ့တာပါလက်စစ်သုံးဘိန်းကားတွေကအခုနှစ်ပိုင်းတွေမှာဥရောပနဲ့အမေရိကန်နိုင်ငံတွေကလမ်းပေါ်မှာတွေ့ရလာပြီးတော့နိုင်ငံခြားကဝယ်ယူတဲ့သူတွေကအဲ့ရင်သွားနိုင်တဲ့အကွာအဝေးစွမ်းအားပုံစံဈေးနှုန်းနဲ့အသုံးပြုတဲ့နေရာတွေကိုအဓိကစိတ်ဝင်စားနေကြပါတယ်။ကမ္ဘာလျှက်စစ်ဘိန်းသုံးဘိန်းကားဈေးကွက်က2023ခုနှစ်မှာယွမ်61.86ဘီလီယံအမေရိကန်ဒေါ်လာနဲ့ဆိုရင်တော့8.9ဘီလီယံထိရောင်းချနိုင်ခဲ့ပြီးတော့2030မှာတော့ယွမ်16.89ဘီလီယံအမေရိကန်ဒေါ်လာနဲ့ဆိုတော့21.39ဘီလီယံထိရောက်ရှိမယ်လို့ခန့်မှန်းထားပါတယ်ရှင
်။လမ်းပေါ်မှာလျှက်စစ်ကားတွေခေတ်ဆားလာသလိုပဲအိမ်တွင်းမှာလည်းလျှက်စစ်သုံးလူသားပုံစံဆက်ရုပ်တွေနေရာယူလာကြတော့မလားဆိုတာစိတ်ဝင်စားစရာပါ။ဒီနှစ်ထဲမှာတော့အဲ့လိုအိမ်တွင်းမှာအသုံးပြုနိုင်မဲ့ဆက်ရုပ်တွေကိုကုမ္ပဏီတွေကအပြိုင်မိတ်ဆက်လာပါတယ်။ နော်ဝေနဲ့ဆီလီကွန်ဗယ်လီခြေဆိုင် 1X ကုမ္ပဏီကထုတ်လုပ်တဲ့ NEO ဆက်ရုပ်ဟာအိမ်လုံးတွေကိုကူညီပေးနိုင်မဲ့အစင်းမြင့်ဆက်ရုပ်တစ်ခုဖြစ်ပါတယ်။အဝိရှောအင်တန်ရှင်ရေးလုံးပစ္စည်းသိမ်းစတဲ့လုပ်ငန်းတွေကိုလှုပ်ဆောင်နိုင်မှာဖြစ်ပါတယ်။ဒါ့အပြင်လူတွေနဲ့စကားပြောဆိုနိုင်၊သင်ကြားပေးနိုင်၊ဖျော်ဖြေပေးနိုင်တဲ့အိမ်မှာနေမဲ့ဆက်ရုပ်ဖြစ်လဲအသုံးပြုနိုင်မှာပါ။ NEO မှာ AI နည်းပညာတွေပေါင်းစပ်ထားပြီးလူတစ်ယောက်ကအဝေးကနေထိမ့်ချုပ်မောင်းနေနိုင်တဲ့စနစ်လည်းပါဝင်ပါတယ်။2025ခုနှစ်မှာဈေးကွက်ထဲရောက်ရှိလာမှာဖြစ်ပြီးကားတစ်စီးဈေးလောက်ရှိမယ်လို့သိရပါတယ်။ Tesla ကုမ္ပဏီရဲ့ Optimus Tesla Bot ကတော့ Elon Musk ကသူ့ရဲ့အကြီးဆုံးထုတ်ကုန်ဖြစ်လာမယ်လို့ယုံကြည်နေတဲ့စက်ရုပ်တစ်ခုပါ။2040ခုနှစ်မှာလူပုံစံစက်ရုပ်10ဘီလီယံအထိထုတ်လုပ်နိုင်မယ်လို့ခန့်မှန်းထားပြီးစက်ရုပ်တစ်ရုပ်ကိုဒေါ်လာ2000ကနေ2000ခွဲအတွင်းရောင်းချသွားမယ်လို့ကြေညာထားပါတယ်။တရုတ်နိုင်ငံ Robotic Era ကုမ္ပဏီရဲ့ Star One စက်ရုပ်ကတော့ခက်ခဲကြမ်းတမ်းတဲ့မြေပြင်မှာလှုပ်ရှားသွားလာနိုင်အောင်ဒီဇိုင်းထုတ်ထားတာဖြစ်ပါတယ်။ Gobi တဲကန်နာမှာစမ်းသပ်မှုတွေပြုလုပ်ခဲ့ပြီးကြမ်းတမ်းတဲ့ပတ်ဝန်းကျင်တွေမှာအလုပ်လုပ်နိုင်မဲ့ဆက်ရုပ်တစ်ခုဖြစ်ရည်ရွယ်ထားပါတယ်။ဒီဆက်ရုပ်တွေအားလုံးမှာ AI ဒီပညာတွေအသုံးပြုထားပြီးပတ်ဝန်းကျင်ကနေလေလာသေးယူနိုင်၊ဆုံးဖြတ်ချက်ချနိုင်၊ရှုပ်ထွေးတဲ့လုပ်ငန်းတွေကိုလှုပ်ဆောင်နိုင်အောင်ဒီဇိုင်းပြုလုပ်ထားကြပါတယ်။အခုတင်ပြခဲ့တာတွေကတော့2024ခုနှစ်မှာထင်ရှားခဲ့တဲ့ဒီပညာဆိုင်ရာသတင်းတွေနဲ့ပစ္စည်းအသစ်စမ်းတွေပဲဖြစ်ပါတယ်ခင်ဗျာ
။ဒါကတော့2024ခုနှစ်နည်းပညာနှစ်ချုပ်အထူးအစီအစဉ်ကိုတင်ဆက်ခဲ့တာ
ပါ။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာပါ VO ရဲ့ကြာတာပရင်းနေ့ညဘက်အတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြမရေးသုံးသက်ချက်ကြားမာရေးအစီအစဉ်တိုင်းရင်သတင်းလောအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်မှာအောင်ပဲပထမအဦးဆုံးတော့ဦးအောင်ခင်မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရုတ်နဲ့ဗမာစစ်သဘောတရားဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်ပြည်သူလူထုကကန့်ကွက်စံတာပြလို့အကြအတဲဖြစ်ပြီးဒုက္ခရောက်နေတဲ့စစ်တပ်ဟာတရုတ်အစိုးအရကိုအကူအညီတောင်းလေရှိပါတယ်။တရုတ်ကလည်းမြန်မာပြည်ကိုအသုံးချလိုတာကြောင့်စစ်တပ်ကိုအကူအညီပေးပါတယ်။ဒီလိုနဲ့တရုတ်ပေါ်မှာလက်နက်ကင်အဖွဲ့ပေါ်ထွက်လာတော့မှဖြစ်ကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ
်။တရုတ်ကိုဗီနီနဲ့ပတ်သက်တဲ့ဗမာစစ်တပ်ရဲ့သဘောထားဟာအမျိုးမျိုးပြောင်းလဲလာတာတွေ့ရပါတယ်။တရုတ်ပြည်တွင်းစစ်မှအရင်နေ့နဲ့ချန်ကေရှက်ရဲ့ကွန်မန်ဒန်တပ်အချို့ရန်ပြည်မှာခေလုံနဲ့1950ပြည့်လွန်အစောပိုင်းကာလမှာဗမာစစ်တပ်ရဲ့စစ်သဘောတရားပထမဦးဆုံးပေါ်ပေါက်လာတယ်လို့သုတေသူတွေကဆိုပါတယ်စစ်သဘောတရား military doctrine ဆိုတာဟာရန်သူတပ်မှတ်ပြီးစစ်ရေးမဟာဗျူဟာချမှတ်တာဖြစ်ပါတယ်စစ်တပ်တည်ဆောက်ရမှာအဓိကပါဝင်သူတဦးဖြစ်တဲ့ပေါ်မှုမောင်မောင်ကစစ်သဘောတရားကိုပထမဆုံးထုတ်ပေါ်တယ်လို့ပေါ်မောက်ခမယ်ရီကလာဟမ်ကဆိုပါတယ်တရုတ်ကွန်မြူနီကိုရန်သူအဖြစ်သတ်မှတ်ပြီးစစ်ရေးမဟာဗျူဟာချမှတ်ပါတယ်စစ်သဘောတရားကိုလက်နက်ကင်တပ်ဖွဲ့ရဲ့လမ်းညွန်မူဝါဒအဖြစ်အဓိပ္ပာယ်ဖွင့်ဆိုကြပါတယ်စစ်ကောင်းဆောင်ပိုင်းရဲ့အတွေ့အခေါ်ကိုစစ်သဘောတရားကယုံပြန်ဟတ်တယ်လို့လည်းဆိုရရှိပါတယ်စစ်သဘောတရားဟာစစ်တိုက်တဲ့နီလမဟုတ်ပါဘူးအဓိကရန်သူကိုတတ်မှတ်ပြီးစစ်တပ်ကိုပြင်ဆင်တာဖြစ်ပါတယ်ဒီအချိန်မှာပြည်တွင်းလက်နက်ကင်လှုပ်ရှားမှုနဲ့ကြုံတွေ့နေရတာမို့လက်နက်ကင်ဆန့်ကျင်သူဟာစစ်တပ်ရဲ့ဒုတိယရန်သူဖြစ်လာပါတယ်လက်နက်ကင်တိုင်းရင်းသားနဲ့ကွန်မြူနီကိုရန်သူအဖြစ်တတ်မှတ်တဲ့စစ်သဘောတရားပေါ်ထွက်လာပါတယ်အခြေအခါနဲ့အခြေအနေကိုလိုက်ပြီးစစ်သဘောတရားဟာအမျိုးမျိုးပြောင်းလဲနိုင်ပါတယ်1962အာဏာသိမ်းပွဲကစပြီးစစ်တပ်ဟာလက်နက်ကင်တဲ့နိုင်ငံရေးပါတီသဘောမျိုးဖြစ်လာပါတယ်စစ်ရေးတာဝန်ယူတဲ့စစ်ဘိုးနဲ့အရက်သားနဲ့လက်တွဲပြီးနိုင်ငံရေးလုပ်တဲ့စစ်ဘိုးဆိုပြီးနှမျိုးသစားကွဲပြားသွားပါတယ်နိုင်ငံရေးလုပ်တဲ့စစ်ဘိုးတွေအမှားအယွင်းလုပ်ပါများလာတဲ့အခါမှာတိုင်းပြည်ချုပ်ချုံကြပြီး1988မှာလူထုအုံကြွမှုကြီးကိုရင်ဆိုင်ရပါတယ်။ဒါကြောင့်1988က2017အထိဖြစ်တဲ့23နှစ်ကာလမှာဘူတန်ရွှေနဲ့အပေါင်းပါစစ်ဘိုလ်တွေတန်းကြွယ်တည်းဖြစ်လာပါတယ်။ဒီကာလမှာအတိုက်ခံကိုအန္တရာယ်အဖြစ်မြင်တဲ့စစ်သဘောတရားပေါ်ပေါက်လာပါတယ်။ပြည်သူကိုရန်သူအဖြစ်သတ်မှတ်တဲ့စစ်သဘောတရားကြောင့် နေပြည်တော်ကိုတိဆောက်တာဖြစ်ပါတယ်ပြည်သူအောင်ကြွမှုကြီးကို1988မှာစစ်တပ်ကချိန်မုံလိုက်တာကိုဒီမိုကရေစီနိုင်ငံတွေကဝိုင်းဝန်းရှုံချကြလို့အပေခံပြစ်လာတဲ့ဗမာအစိုးရဟာတရုတ်ကိုစတင်မိခိုပါတယ်တချုပ်ကြီးတန်းရွှေ1989မှာဘေကျင်းကိုသွားခြင်းကစပြီးဒီကနေ့အထိတရုတ်အစိုးရရဲ့ထောက်ပံ့မှုမျိုးစုံရယူလာတာအနည်း30ကျော်နေပါပြီဘူတန်ရွှေတရုတ်ပြည်ကိုသွားပြီးတဲ့နောက်တရုတ်ကုမ္ပဏီတွေခြေသွက်လာပါတယ်လန်ကင်းတံတားဆောက်ဓာအဆက်ယုံတီဆောက်စတဲ့လုပ်ငန်းတွေမှာတရုတ်ကုမ္ပဏီတွေပါဝင်လာပါတယ်တရုတ်စီကစစ်လက်နဲ့ပစ္စည်းလေးအများအပြားရရှိပါတယ်ဘူနေဝင်းရဲ့ရန်သူဟာဘူတန်ရွှေရဲ့ကဲတင်ရှင်မိတ်ဆွေကြီးဖြစ်လာပါတယ်ဥပမာဘူတန်ရွှေရဲ့နေပြည်တော်မှာအမြဲတမ်းမီးလင့်နေအောင်တရုတ်ကငွေထုတ်ကြည့်ပြီးပေါင်းလုံးရေအားကြက်စစ်ဆောက်ပေးပါလေဒီကျေးဇူးတွေကြောင့်မြစ်ဆုံဆဲစီမံကိန်းကိုဘူတန်ရွှေအစိုးရကအလွယ်တကူခွင့်ပြုခဲ့တာဖြစ်ပုံရပါတယ်မြန်မာဟာတရုတ်ရဲ့အဖြစ်ခံဘဝကိုရောက်နေပါလေအခုလဲတပီလုံးဆန့်ကျင်နေတာကိုခံနေရတဲ့စစ်ကောင်စီဟာတရုတ်ကိုမိခိုပြီးအာဏာတည်မြဲဖို့ကြိုးပမ်းနေပြန်ပါတယ်ဘူတန်ရွှေရဲ့တပည့်မင်းအောင်လှိုင်ဟာဆရာချေရကိုလိုက်နင်းနေပုံရပါတယ်ပြည်သူတွေကိုတပ်ဖြတ်ပြီးတရုတ်အစိုးရအကူအညီရယူတဲ့အပြုအမူဟာမသားလဖက်ထုံနဲ့မျက်နှာလုံးတလို့ဖြစ်နေတာကိုသတိထားမိကြဖို့မရပါဘူးပြည်သူပြည်သားရဲ့စံ့ကျင်မှုကိုကြုံရတိုင်းမှာစစ်တပ်ဟာတရုတ်ကိုကိုးကွယ်စည်းကပ်လေရှိပါတယ်ဒါပေမဲ့ဗမာစစ်တပ်ကိုတရုတ်ကအယုံကြည်နဲလာပုံရပါတယ်တရုတ်မြန်မာဖက်ဆက်လုံခြုံရေးကုမ္ပဏီJoint Venture Security Company တီထောင်မှုတရုတ်အစိုးရကအစိုးပြုတဲ့အတွက်နားလည်မှုစာကြုံလွှာလက်မှတ်ထိုးမှုလုပ်ငန်းကော်မတီဖွဲ့စည်းကြောင်းအောက်တိုဘာ22ရက်နေ့ကကြေညာပါတယ်ဆင်အာနာသိမ့်ပြီးမကြာမီတရုတ်အထက်ဆက်ရုံအချုပ်မီးရှို့ဖျက်ဆီးခံရမှုမန္တလေးတိုင်းမတရားမျိုးနယ်ကအာဖာဘီလာမြေဆက်ရုံကိုတော်လိုင်းရဲတပ်တွေကသိမ့်ပိုက်မှုစကိုင်းတိုင်းထိကျိုက်မျိုးနယ်ကတကောင်းနီကယ်ဆက်ရုံကိုတော်လိုင်းတက်တွေကသိမ့်ပိုင်မှုတရုတ်ပိုင်လိုင်းအနီးကစက္ကစကင်းစကန်တိုက်ခိုက်ခံရမှုစတာတွေကြောင့်တရုတ်ကစိုးရိမ်လာပုံရပါတယ်ရခိုင်ပြည်နယ်ရန်ပြဲနယ်မဒေးကျွန်းကစတင်တဲ့ရေနံဓာတ်ငွေပိုင်လိုင်းဟာရှမ်းပြည်နယ်မြောက်ပိုင်းတောင်တရုတ်ပြည်ထဲကိုဝင်သွားပါတယ်ဒီပိုင်လိုင်းဟာပြည်တွင်းစစ်နယ်မဆိုင်လို့မတိုက်တာလို့မြင်းကြံအမှတ်3 PDF တိုင်ရင်မှုကဆိုပါတယ်ပိုင်လိုင်းဆက်ရုံအနီးမှာတက်ဆွဲထားတဲ့ကင်းစကန်းကိုသာတိုက်တာဖြစ်တယ်လို့ဆိုပါတယ်တရုတ်ရင်းနှီးမြုပ်နှံမှုကမတိုက်ခိုက်ဘူးလို့ PDF ကအမြဲတမ်းပြောပါတယ်ဒါပေမဲ့သဘောဝတန်ရဇာတအများဆုံးရှိတဲ့နေရာတွေကိုတော်လိုင်းရေးတက်တွေကထိန်းချုပ်ထားတာမူတရုတ်လုံခြုံရေးတက်ဟာတရုတ်စီးပွားကိုဘယ်လိုကာကွယ်မှာလဲဆိုတာစဉ်းစားစရာဖြစ်လာပါတယ်ခင်ဗျာ
မြန်မာအရေးသုံးသပ်ချက်အပြီးမှာတော့ကျမရဲ့အစီအစဉ်ကိုဆက်ပါအောင်မယ်။ကမ္ဘာမှာ TB ရောဂါလူသန်းထောင်ချီကူးစက်နေပြီးတော့လက္ခဏာဖော်ပြခြင်းမရှိတဲ့ငုတ်ရှိုး TB အဆင့်ကနေကူးစက်တဲ့အဆင့်ကိုရောက်နိုင်တယ်လို့ကျမရဲ့ပညာရှင်တွေကသတိပေးထားပါတယ်။ကူးစက်တဲ့အဆင့်မရောက်မီဘယ်လိုကင်တွယ်သင့်ပါသလဲ။ဒီအကြောင်း Health Digest ကျမရဲ့နဲ့ဆေးပညာဂျာနယ်အငိမ့်စား Editor ချုပ်ပြည်သူ့ကျမရဲ့ Foundation အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစီမန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိတဲ့ဒေါက်ထွေးစီမန်းခင်ဗျာကျွန်တော်တို့ TB အဆုတ်နာယောဂနောက်ဆုံးအခြေအနေကိုပြောတာမှာပြီးခဲ့တဲ့နှစ်ပတ်တုန်းကတော့ဆရာကြီးသမိုင်းနဲ့ချီကူးစက်သေဆုံးမှုတွေများခဲ့တာနောက်လက္ခဏာပြတာနဲ့ဆေးရင်ပါ TB ပြဿနာအကြောင်းပြောပြီးမှဒီတစ်ပတ်တော့ဆရာကြီးပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့ဒီသန်းချီကူးစက်ခံထားတဲ့လူတွေရဲ့အန္တရာယ်အခြေအနေကိုပြောမှမို့ဘာကနေစရှင်းပြခြင်းလဲဆရာကြီး
ဒီ TB 4ကကူးစက်ခံရတိုင်းလည်းရောဂါပေါ်မလာဘူး။ဘာကြပေါ်မလာလဲဆိုရင်သူတို့ရဲ့ခန္ဓာကိုယ်ကနေပြီးတော့တိုက်ထုတ်ထားတဲ့အတွက်ကြောင့်ခုခံကကောင်းနေစေတဲ့အတွက်ကြောင့်အဲ့ဒီ TB 4ကတော့ရောက်နေပြီးသို့တော့ဒီ TB ရဲ့ရောဂါလက္ခဏာတွေမပေါ်သေးဘဲနဲ့ရှိတဲ့အဆင့်ပါ။အဲ့ဒါကိုငုတ်ရှိုး TB ပေါ့လေ latent TB infections လို့ခေါ်ပါလေအဲ့တော့လူတွေက9.5ဘီလီယံမှာတန်း1800ကကူးစက်ခံထားပြီဖြစ်တဲ့သူတို့တည်းကနေပြီးတော့မှနောက်ထပ်တ 10% လောက်ကနေပြီးတော့အချိန်မရွေး TV ရောဂါဖြစ်သွားသည့်အထိလောက်သွားနိုင်လို့ဆိုပြီးတော့ပညာရှင်များတွေ့ထားပါတယ်အဲ့တော့ငှက်ရှို TV အရင်အတွက်ကကမ္ဘာလူ့အရေး၄ပုံတပုံဒါမှမဟုတ် 25 ရာခိုင်နှုန်းရှိမယ်လို့ကြံပြမှတ်ထားလို့ရပါတယ်ခင်ဗျ
ာတို့များတဲ့သဘောရှိရောဆရာနော်
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုလိုကုနာကဒီငှက်ရှို့အစ်စ်မှာတခြားလူကကုနေနေနေတာရှိလားဆရာ
ငှက်ရှို့အစ်စ်မှာတော့တော့ဆောက်မကူသေးဘူးဆိုတော့ TV အစုပ်ရောဂါအစုပ် TV ဖြစ်သွားပြီဆိုလို့ချင်းတော့ကုနေနေဆင်းရောက်သွားတယ်သို့တော့သူကိုယ်တိုင်ကချင်းကြိုက်ဘုံတစ်ခုကိုပြဆောင်ထားရတယ်ပဲပိုးကခဏကတော့မှရှိနေပြီးတော့သူ့ကိုတတ်ခဲ့ဖို့အတွက်စောင့်နေတာဖြစ်ပါတယ်အဲ့လိုမျိုးတွေကိုကျွန်တော်ကရှာဖွေဖော်ထုတ်ရပါမယ်ဖော်ထုတ်မှသာလေသူက TV ဖြစ်မသွားဘူးဟိုအင်းဒီရောဂါအဆင်ရောက်သွားလို့ရှိရင်သူများကိုကုလို့မှဖြစ်ပါတယ်ကိုရှိုးအဖြစ်မှတော့မကူသေးပါဘူးဆရာ
ဟုတ်ကဲ့အဲ့တော့တိဖို့ခက်တာပါဆရာနော်ဒါပေမဲ့ဒီဆေးစစ်နိုင်လို့ရှိရင်ငှက်ရှို TV ဆင်မှာတိနိုင်တဲ့သဘောပေါ့
ဟုတ်ကဲ့ငှက်ရှို TV channel အောင်ဒီတခွဲနီးစနစ်တွေကိုအစ်စ်တယ်ပေါ့လေဒီပညာအစ်စ်တယ်ပေါ်လာပါပြီအဲ့ဒါတွေနဲ့လိုအပ်တဲ့လူတွေကိုစစ်ပေးဖို့ဆိုပြီးတော့ကျွန်တော်တို့ရဲ့ဒီစီမံချက်ရဲ့လုပ်ငန်းစဉ်ထဲမှာအလုပ်ပါကြပါဟုတ်ပါ
ဆရာ Okay ဆရာအဲ့တော့ဒီနေရာမှာလက္ခဏာလည်းမပေါ်တော့ကြိုလည်းမသိနိုင်တော့ဆရာကတို့တွေလိုအပ်တဲ့သူတွေပေါ့နော်စစ်တင်တဲ့အန္တရာယ်ကြီးတဲ့သူတွေလို့ပြောရမှာဆရာ
ဟုတ
် Brick Factor များတဲ့သူတွေပေါ့နော
်ဟုတ်တယ်သူကခုနကကျွန်တော်ပြောလိုပဲချင်းကြိုက်ဘုံတကူလူလိုပဲဥထဲမှာရှိနေတာဖြစ်ပါတယ်အဲ့ဒါသူတို့ကိုကျွန်တော်တို့ရှာပေးမှရပါတယ်ရှာပေးပြီးတော့မှသူ့ကိုစိတ်ကုပေးရပါမယ်တကယ်လို့မကုခဲ့လို့ရှိရင်သူကယောဂဖြစ်ပြီးများကိုလည်းကူးမယ်ကျွန်တော်လည်းဒိုင်နာခွက်လို့လည်းကျွန်တော်ပညာပေးနေရတာ။နောက်ဆရာဝန်နေနဲ့ပြောပြပေးနေရတာဖြစ်ပါတယ
်။ဟုတ်ကဲ့။အဲ့တော့ဒီနေ့မှာဆရာကြီးငှက်ရှို TV အစ်စ်မှာလိုအပ်တဲ့သူတွေကိုချားရမယ်ဆိုတော့ဘလို့လူတွေကလိုအပ်တဲ့သူတွေဖြစ်လေရှိလဲ။ဟိုသူတို့ကိုလည်းသိထားအောင်ပေါ့နော်။တကယ်လို့ကိုကမချားနိုင်ရင်တောင်သူတို့ကလာပြီးတော့လည်းဒီဆက်သွင်းနိုင်အောင်ဘလို့လူတွေကဒီလိုအပ်တဲ့အန္တရာယ်ရှိတဲ့လူတွေကိုပြောရမှာဆရာနော်။ TV ကူခံဖို့အတွက
်ဟုတ်ကဲ့
။ Risk Factor ရှိတဲ့သူတွေ
Risk Factor မှတ်ပါလိမ့်မယ
်။ဟုတ်ကဲ့။အဲ့လိုလူတွေကဘလို့လူတွေပိုသတိထား
ပထမဆုံးအများဆုံးသိထားရမယ့်လူတွေကတော့ TV ယောဂါဖြစ်ပွားနေတဲ့လူတယောက်ရှိနေသောအိမ်ကမိသားစုရဲ့အားလုံးပဲ။နော်သူတိမ်နေနေတဲ့အတွက်ကြောင့်ကုသနယ်ဖို့အခြေအနေပိုများတယ်။အဲ့လိုလူတွေကိုရှာကိုရှာရမယ်။နောက်တစ်ခုက TV ကခုနကျွန်တော်ပြောလို့ပဲ TV ပေါ်ကဝင်ရောက်သွားတိုင်းလဲယောဂါမဖြစ်ဘူး။မဖြစ်သေးဘူး။မဖြစ်သေးတဲ့ခါကျတော့ဘလိုလူတွေမှဖြစ်လဲဆိုလို့ရှိရင်အာဟာရဓာတ်နော်အရေးအကြီးဆုံးကအာဟာရဓာတ်ပဲ။အာဟာရဓာတ်ဆိုတာပရိုတိန်းတို့ကစီဓာတ်တွေဗီတာမင်ဓာတ်တွေအစရှိတဲ့အာဟာရဓာတ်တွေကိုကုန်လို့ဆိုရနဲ့ညတာဆိုရနဲ့တော့အသားဓာတ်အပါအဝင်ပေါ့လေအဓိကအပြင်အသားဓာတ်လည်းကတည်းအရေးကြီးပါတယ်အဲ့ဒါတွေကိုမစားနိုင်လို့ဆိုလို့ချင်းခုခံအစနစ်မကောင်းတော့ပါဘူးခုခံအစနစ်မကောင်းတဲ့အချိန်မှာဒီဘိုးကသူ့ကိုတက်ခိုက်တော့မှာဖြစ်ပါတယ်အဲ့တော့ခုခံအစနစ်ကျဆင်းနေတဲ့လူတွေဥပမာ HMB ဘိုးတွဲပြီးဖြစ်နေတဲ့လူမျိုးတွေအဲ့လိုမျိုးတွေမှာဆိုလို့ချင်းသတိထားပြီးတော့မော်ရှိုးတူပြီးသူတို့မှာဖြစ်နေနိုင်ပါတယ်သူတို့ကိုလည်းဝေစာပေးပြီးရှာရပါမယ်အာဟာရတက်ဘလုံးလုံးတဲ့လူတွေရှာရပါမယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဘလူလူအမျိုးအစားတွေမှာဒီဖြစ်ဖို့အန္တရာယ်များသေးလဲဆရာ
ဒီပေါ့ rich ညာတဲ့လူတွေကဆီလိတောက်တဲ့လူတွေပါပါတယ်ကျွန်တော်တို့စင်တဆိုင်ပြောနေတဲ့ဆီလိတောက်တဲ့လူတွေရဲ့အားလုံးရဲ့ငွေနှုန်းတချို့ပါဆိုလို့ရှိရင် TV ဖြစ်တာကိုတွေ့တယ်အဲသို့မဟုတ်တနည်းအားဖြင့်ပြောရင် TV ဖြစ်တဲ့လူအားလုံးကိုပြန်ပြီးတော့စစ်ဆေးကြည့်လိုက်ရင်20ရာခိုင်နှုန်းကဆီလိတောက်တဲ့လူတွေဖြစ်တယ်အဲ့တော့ဆီလိတောက်တဲ့လူတွေဆိုတာ TV ယောဂဖြစ်နိုင်တဲ့ခွင့်လမ်းများတဲ့အတွက်ကြောင့်အဲ့လိုလူမျိုးတွေကိုလည်းလောက show TV ရှိမရှိရှာတဲ့မှာလေရှာပြီးတော့တို့ရရင်ကုသမှုပေးရပါမယ်။နောက် alcoholism ပေါ့လေအရက်ပေါ့။ရက်တောက်တဲ့လူကလည်းများသောအားဖြင့်အရက်အလုံးကျွန်းတောက်တဲ့ခါမှာအစားကောင်းကောင်းမစားပြတ်တော့ဘူး။သားတတ်တော့လည်းမစားပြတ်တော့ဘူး။အရက်နဲ့ပဲတို့ကအာဟာရပြည့်ပြီးတော့ဟိုကယ်လိုရီရပြီးတော့နေရင်တခါကြတော့တို့ကလည်းဓာတ်မှန်ချို့တဲ့နေပါလေ။ခုကစနစ်ချို့တဲ့နေပါလေ။အဲ့လိုလူမျိုးဆိုလို့ရှိရင်လည်းမော်ရှိုး TV ဖြစ်ဖို့ခွင့်လန်းပုံများပါလေ။အဲ့လိုလူတွေလည်းရှာဖွေပြီးတော့အဖြစ်မနေစစ်ပြီးလို့ပြောပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်ဖို့အန္တရာယ်များတဲ့သူရှိသေးလားဆရာကြီ
းဒါဘေးလို့ပြောရလို့ရှိရင်အဲနည်းနည်းကြိုပြောရမလို့ဖြစ်တာပေါ့လေကမ္ဘာပေါ်မှာ TV အဖြစ်ပွားမှုအများဆုံးသောနိုင်ငံတွေရှိပါတယ် TV ဝန်ထုတ်ဝန်ကိုဖြစ်နေတဲ့နိုင်ငံတွေရှိပါတယ်တော့နိုင်ငံပေါင်း194နိုင်ငံရှိတဲ့အထက်မှာ TV ဝန်ထုတ်ဝန်ကိုဖြစ်နေတဲ့နိုင်ငံတွေလို့သတ်မှတ်ထားတော့လူတသိန်းလျှင်40လောက် TV ဖြစ်တယ်ဆိုလို့ရှိရင်အဲ့အထက်ဟာ TV အဖြစ်အဆုံးနိုင်ငံလို့သတ်မှတ်ထားပါတယ်အဲ့တော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း30ဟာ TV ဝန်ထုတ်ဝန်ကိုပေါ့ TV အဖြစ်များဆုံးနိုင်ငံနေဖြစ်ပါတယ်အဲ့တော့အဲ့လိုနိုင်ငံမှာနေတဲ့လူတွေကိုလည်းတဲ့ပညာရှင်များဆိုတာကခွင့်အခါသင့်တယ်လို့မော်ရှိုး TV ရှင်များဖြစ်များဖြစ်မလားဆိုပြီးတော့စစ်ဆေးထားသင့်ပါတယ်လို့ပြောထားပါတယ်ခင်ဗျအဲနောက်တစ်ခါဟိုရွှေပြောင်းနဲ့ရွှေပြောင်းသွားတဲ့ migrant ဟိုပါတယ်အမအမေရိကန်ကိုဝင်လာတဲ့လူတွေဆိုတဲ့မှာအဲ့ဒီလူကဘယ်နိုင်ငံကလာခဲ့တာလဲသူလာခဲ့တဲ့နိုင်ငံက TV ဝန်ထုတ်ပေါ်ပြတဲ့နိုင်ငံလာတာဆိုရှင် TV အဖြစ်များသောနိုင်ငံဖြစ်တယ်အဲ့ဒီလူကိုလည်း TV များဖြစ်မလားလို့နော်ငွေချိုး TV များရှိနေမလားလို့တန်ဆေရထားပြီးတော့ ရှာဖွေသင့်တယ်လို့ပဲပြောထားတာလည်းရှိပါလိမ့်ခင်ဗျ။
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံတော့အထောက်အများများစစ်သင့်တဲ့နေရာမှာရှိနေတာပေါ့ဆရာနော်
။မှန်ပါတယ်ခင်ဗျ။ဒါကြတဲ့ကျုံလို့ဆက်ပြောရရင်အမေရိကန်နိုင်ငံမှာလည်းအခုဆိုလို့ချင်း TV ဖြစ်ပွားမှုကဒီနှစ်ပေါင်း30အတွင်းမှာလုံးဝတော်တော်ရော့ကျနေတဲ့နေထားနဲ့နှစ်ပေါင်း30ကျော်လာတဲ့အချိန်မှာအခု2020ကနေစပြီးတော့ TV ဖြစ်ပွားမှုလေးနည်းနည်းပြန်တက်နေလို့ကြားပါတယ်။ဘာကြောင့်လဲဆိုတော့ COVID နဲ့လည်းဆက်ဆက်နေပါတယ်။ COVID-19 ပြန်ဖြစ်တဲ့အချိန်မှာအဲ့လူတွေကဆေးရုံတက်ကြတယ်ဆေးရုံမှာကိုဗစ်ဖြစ်တဲ့လူတွေက TV ရှိရလည်းပါမယ် TV မရှိရလည်းပါမယ်ခြားနိုင်ငံလူလည်းပါမယ်အဲ့လိုကနေပြီးတော့ပြန်လည်ပြီးတော့ဒီအမေရိကန်မှာနေတဲ့နေကိုရှိပြီးသားမိုက်ခရိုမဟုတ်တဲ့လူတွေရှိကိုကူးစက်တယ်လို့ယူဆပြီးတော့ TV ဖြစ်ပေါ်ကတော့အခုပြန်တက်နေတယ်လို့ပြောတဲ့အတွက်ကြောင့်အမေရိကန်မှာပြန်လည်ပြီးတော့သတိရှိဖို့အတွက်ပြောဆိုနေကြတာလေးတွေ့ရပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမရဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါအခုဆက်လက်ပြီးတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါအောင်မယ်တိုင်းရင်းသားဒေသကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတာပါ Fever Wine Dot သားတွေကစူးစီးတင်ပြထားပါတယ
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလောကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရခိုင်ပြည်ပုံနှကျွန်းမြို့နယ်ရိုတရုတ်ဆံပြရွာလေကျောင်းကနေဘုံကျဲတက်ခတ်ခံခဲ့ရလို့ကလေးငယ်တွေအပါဝင်၅ယောက်သေဆုံးသွားပါတယ်ခရင်နှစ်တကူနဲ့အခမ်းအနားကျင်းပတဲ့နေရာနှစ်ခုကိုစစ်တပ်ကလေကျောင်းကနေဘုံကျဲတက်ခတ်ခဲ့တဲ့အပေါ် KNU ကပြင်းထန်စွာကန့်ကွက်ရှုံချလိုက်ပါတယ်ကတိလွားရီတဲမှာတော့ချင်းပြည်ကိုစစ်အာဏာရှင်ကင်းစင်တဲ့ပြည်နယ်ဖြစ်ရေးနဲ့ချင်းအမျိုးသားညီညွတ်ရေးအခိုင်အမာအုံမြင့်ချနိုင်ရေးကျိုးပန်းဆောင်ရွက်သွားမယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကတိုက်တွန်းပြောဆိုလိုက်တဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါတယ်ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်ပုံနာကျွန်းမြို့နယ်ရိုးတရုတ်ဆံပြရွာကိုစစ်ကောင်စီလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့လို့ကလေးငယ်တွေအပါအဝင်သေဆုံးသူ9ယောက်အထိရှိသွားပြီဖြစ်ပါတယ်။ဒီဇင်ဘာလ31ရက်နေ့နေ့လယ်တနာရီခွဲလောက်မှာရိုးတရုတ်ရွာရှိဇေယမန်တိုင်ဘုံတော်ကြီးကျောင်းနဲ့မိုလွန်နစ်စတင်ကျောင်းတို့ကိုစစ်ကောင်စီကဂျက်တိုက်လေယာဉ်၄စီးနဲ့ဘုံကျဲတက်ခိုက်ခဲ့ပါတယ်။ဘုံကျဲတက်ခိုက်ခံရမှုကြောင့်3ယောက်ပွဲချင်းပြီးသေဆုံးခဲ့ပြီးဒဏ်ရာရရှိထားသူ12ယောက်ထဲကနောက်ထပ်2ယောက်ထပ်မံသေဆုံးသွားခဲ့ပါတယ်။ခြေထောက်ပြတ်သွားအသက်9နှစ်အရွယ်ယောက်ျားလေးတစ်ယောက်နဲ့အသက်40ကျော်အရွယ်အမျိုးသားတစ်ယောက်တို့ဟာဒဏ်ရာပြင်းထန်တာတွေကြောင့်ဒီဇင်ဘာလ31ရက်နေ့ညပိုင်းမှာဈေးကူတာနေရင်တိတ်ဆုံသွားခဲ့တာဖြစ်ပါတယ်
။ကရင်နှစ်တကူးနဲ့အခမ်းအနားကျင်းပတဲ့နေရာနှစ်ခုကိုစစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချတယ်လို့ကရင်မျိုးသားစီယုံကဲအယူပဟုကဒီဇင်ဘာလ31ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီဇင်ဘာလ30ရက်နေ့မှာကြာရောက်တဲ့ကရင်နှစ်တကူးနေ့မှာကဲအယူတထုံခရိုင်ကယူကလာတီပဒူထာကြားတနေရာနဲ့ဖာဖုံခရိုင်တို့ဖော်တီရွာတွေမှာပျော်ပွဲရှင်ပွဲနဲ့အားကစားပွဲတွေကျင်းပတဲ့နေရာနှစ်ခုကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါကရင်နှစ်တကူးနေ့ကိုသဝင်လွှာပေးပို့ပြီးနှစ်တကူးအခါသမယမှာကရင်တိုင်းသားတွေကိုစုမုံကောင်းတောင်းပေးနေတဲ့စစ်ကောင်ဆောင်ပူချုပ်မှုကြီးမင်းအောင်နိုင်ဟာကရင်နှစ်တကူးနေ့မှာပဲကရင်ပြည်သူလူထုတွေနေထိုင်တဲ့ရွာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်ခုလိုဘုံကျဲတိုက်ခိုက်တဲ့လုပ်ရက်ဟာပွဲတက်ရောက်သူတွေကိုသွေးစွန်းတေကြီးပျက်စီးစေဖို့ရည်ရွယ်တဲ့လုပ်ရက်အဖြစ်သတ်မှတ်ပြီးပြင်းထန်စွာစန့်ကျင်ကန့်ကွက်တယ်လို့ KNU ဘဟုကထုတ်ပြန်ထားပါတယ်
ရှမ်းပြည်တောင်ပိုင်းလင်းခေခရိုင်မောက်မယ်မြို့မှာရှိတဲ့ PNL ကို PNL ဌာနချုပ်ကိုစစ်ကောင်စီတပ်ကလေရင်နဲ့ဘုံကျဲတက်ခိုက်ခဲ့တယ်လို့ PNL ကထုတ်ပြန်ပါတယ်။ဒီဇင်ဘာလ31ရက်နေ့ညကတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲ PNL ဌာနချုပ်ရှိတဲ့ဘန်းမတ်ရွာကိုစစ်ကောင်စီကလေကြောင်းဘုံကျဲမှု၄ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။ရွာထဲမှာရှိတဲ့စေပေခန်းဘုံထိမှန်ပြီးပျက်စီးသွားခဲ့ပါတယ်။လူသူထိခိုက်သေးဆုံးမှုတော့မရှိဘူးလို့ဆိုပါတယ်။ဒီဇင်ဘာလ3ပိုင်းကလည်းဘိုးပြည်သူ့စစ်အဖွဲ့နဲ့စစ်ကောင်စီတပ်တို့ကစီဆိုင်မြို့ရှိနောင်ရညွာမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲဒရုန်းနဲ့ပုံချတဲ့အတွက်ရွာသူအမျိုးသမီးနဲ့လူမမဲအရွယ်ကလေးငယ်သေဆုံးခဲ့ပါတယ်။
ချင်းပြည်နယ်ကမြို့သိမ်းစစ်စင်ကြီးတိုက်ပွဲတွေတဲ့တစ်နှစ်အတွင်းချင်းညင်တော်အဖွဲ့ကရဲဘော်တရာလောက်ကြဆုံခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအယောက်400ဝန်းကျင်ရှိခဲ့တယ်လို့ချင်းညင်တော်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ချင်းညင်တော်စီဘီဖွဲ့စည်းတည်ထောင်ခြင်းတစ်နှစ်ပြည့်အခမ်းအနားမှာချင်းညင်တော်ရဲ့စစ်ချုပ်လေဖြစ်စီတဲ့မင်းတပ်စစ်ဦးစီးချုပ်လေဖြစ်တဲ့ထန်းချွန်းဖေကပြောဆိုလိုက်တာဖြစ်ပါတယ်ချင်းညင်တော်ဖွဲ့စည်းတည်ထောင်ပြီးတစ်နှစ်တာစစ်စင်ကြီးအတွင်းလက်နက်ကြီးလက်နက်ငယ်တွေသိမ်းယူနိုင်ခဲ့တဲ့အပြင်စစ်သုံးပန်းအယောက်600လောက်ကိုလည်းဟန်စီရမိထားတယ်လို့လည်းဆိုပါတယ်ချင်းငင်တော်စစ်စင်ရဲ့ဖြင့်ချင်းပြည်တောင်ပိုင်းကံပလက်မြို့နယ်တဲကဂျင်တွင်းမြို့သိမ်းတိုက်ပွဲကို2024ခုနှစ်မတ်လမှာစတင်ခဲ့ကြပြီးခုတော့ဂျင်တွင်းမတူပီမင်းတပ်ကံပလက်စတဲ့မြို့တွေကိုသိမ်းပိုက်ထားကြပါတယ်
နိုင်ငံတော်ဝန်ရှိအချင်းထောင်တွေမှာစစ်ကောင်စီရဲ့ဥပဒေမဲ့တပ်ဖြတ်မှုနဲ့လုံလောက်တဲ့စေကူတမှုမရတာကြောင့်နိုင်ငံရေးအချင်းသားအချင်းသူစုစုပေါင်း31ယောက်တေဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကပြောပါတယ်2024ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိတနည်းအတွင်းစစ်ကောင်စီတပ်နဲ့အချင်းဦးစီးဝန်ထမ်းရဲ့ထောင်တွင်လူအခွင့်ရေးချိုးဖောက်မှုတွေကြောင့်အချင်းသားတွေတေဆုံးခဲ့ရတာပါ PPNM ရဲ့ထုတ်ပြန်ချက်အရအချင်းထောင်တွေမှာစေဝါဆောင်ရှောက်မှုလုံလောက်စွာမရရှိတာကြောင့်နိုင်ငံရေးအချင်းသူ3ယောက်နိုင်ငံရေးအချင်းသား18ယောက်နဲ့ LGBT နိုင်ငံရေးအချင်းသား1ယောက်စုစုပေါင်း22ယောက်တေဆုံးခဲ့တယ်လို့သိရပါတယ်မတရားဖမ်းဆီးခံရပြီးတဲ့နောက်အချင်းထောင်တွင်းနဲ့ထောင်ပြင်ပတ်မှာတပ်ဖြတ်ခံရတာကြောင့်နိုင်ငံရေးအချင်းသား8ယောက်နဲ့အချင်းသူ1ယောက်တေဆုံးခဲ့ပါတယ်
ကရင်နီပြည်လွယ်ကောမြို့တွင်ရှိမိနှိမ်ပိုင်းရက်ွက်တွေလက်ရှိချိန်ထိရည်ဝတ်နေသေးတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ3မှာရှမ်းပြည်နယ်တောင်ပိုင်းမူပြဲဆယ်ကတဆင့်ကရင်နီပြည်လွယ်ကောမြို့အတွင်ဖြတ်တန်းစီးဆင်းနေတဲ့ဘလူးချောင်းရင်မြင့်တက်မှုကြောင့်ရေကြီးနစ်မြုပ်မှုဖြစ်ပေါ်ခဲ့တဲ့ရက်ွက်များစုကရေပြန်လည်ကျသွားပြီဖြစ်ပေမဲ့မိနှိမ်ပိုင်းတွေမှာရေတွေဝတ်နေစေဖြစ်တယ်လို့ဆိုပါတယ်မိနှိမ်ပိုင်းရက်ွက်တွေဖြစ်တဲ့ဒေါ်နူကူးနဲ့နန့်ကွက်ရက်ွက်ရှိ H300 နီးပါးကလက်ရှိချိန်ထိရည်ဝတ်နေစေဖြစ်တယ်နန်းကွက်ဒီတာခန့်အမျိုးသားတယောက်ကပြောပါတယ်ဒီဇင်ဘာလနောက်ဆုံးပတ်အထိရေတွေကျန်နေသေးတာဖြစ်ပါတယ်ရေဝတ်နေတဲ့ရက်ွက်တွေမှာစစ်ကောင်စီရဲ့မိသက်ဦးစီးဌာနကရေစုပ်စစ်တွေနဲ့စုပ်ထုပ်ပေးနေပေမဲ့လည်းရေဝတ်အေရိယာကကျေတာကြောင့်ရေတွေမကျနိုင်တာလို့ဒီတာခန့်တွေကပြောပါတယ်အဲဒီကပြည်သူတွေဟာနေဆက်ရဆွေမျိုးတွေနဲ့အသည့်တွေအိမ်မှာငှားပြီးနေနေကြရပါတယ
်ဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်ကိုစစ်အာဏာရှင်ကင်းစင်တဲ့ပြည်နယ်ဖြစ်ရေးနဲ့ချင်းအမျိုးသားညီညွတ်ရေးအခိုင်အမာအုံမြင့်ချနိုင်ရေးကျိုးပန်းဆောင်ရွက်သွားမယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကတိုက်တွန်းပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
2025ခုနှစ်ဟာချင်းပြည်အပါအဝင်မြန်မာတိုင်းငံလုံးအတွက်အလွန်အရေးကြီးတဲ့နှစ်ဖြစ်ပြီးချင်းပြည်ကိုအာဏာရှင်စစ်တပ်ကင်းစင်တဲ့ပြည်နယ်ဖြစ်ရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ CNF ဥက္ကဋ္ဌလည်းဖြစ်ချင်းလန်းကောင်စီဥက္ကဋ္ဌလည်းဖြစ်တဲ့ဦးစင်ကျုံကပြည်သူလူထုကိုပေးပို့တဲ့နှစ်သက်ကိုယ်တော်ဝင်လွှာမှာတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ
်2025ခုနှစ်အတွင်းချင်းလန်းကိုအာဏာရှင်စစ်တပ်ကင်းစင်သည့်ပြည်နယ်ဖြစ်ရေးအတွက်ကြိုးပမ်းတိုက်ပွဲဝင်ကြမှာဖြစ်ပါတယ်နိုင်ငံလုံးအတိုင်းအတာအနေဖြင့်စစ်အာဏာရှင်စစ်တပ်ကင်းစင်သည့်ဒေသမြို့နယ်များပုံမသိမ့်ပရရှိရေးအတွက်တော်လှန်ရေးအဖွဲ့အားလုံးတက်ရင်လက်ရင်အခြေချက်ရှိရှိတိုက်ပွဲဝင်ကြဖို့တိုက်တွန်းလိုပါတယ
်အခုလက်ရှိစေနွေးနေတဲ့လူဦးတော်လှန်ရေးဟာ၄နှစ်ထဲရောက်လာပြီဖြစ်ပြီးဒီကာလအတွင်းမှာတော်လှန်ရေးတပ်ဖွဲ့တွေကရန်သူအများပြားကိုချီမုန်းနိုင်ခဲ့တယ်လို့တပ်ပြင်းနဲ့အကြဆုံးတွေအများပြားရှိခဲ့တဲ့အတွက်စစ်ကောင်စီဟာတိုက်ရင်အားမလုံးလောက်မှုနဲ့ရင်ဆိုင်နေရတယ်လို့ပူးစင်ကျုံကပြောပါတယ်ချင်းပြည်အတွင်းမှာစစ်ကောင်စီအနေနဲ့ဟာခါဖလန်တီးတိန်နဲ့ထန်တလန်စတဲ့မြို့၄မြို့ကိုပဲထိချုပ်နိုင်တော့တယ်လို့လည်းဆိုပါတယ်တစ်ချိန်တည်းမှာပဲချင်းပြည်လွတ်မြောက်ရေးအတွက်ချင်းလူမျိုးအလုံးစုစည်းဆောင်ရွက်ဖို့လိုအပ်နေတဲ့ကာလဖြစ်ပြီး2025ခုနှစ်ဟာချင်းမျိုးသားစေလုံးညီညွတ်ရေးအခိုင်အမာအုံမြင့်ချနိုင်တဲ့နှစ်ဖြစ်ရေးအတွက်အားလုံးစုပေါင်းကြိုးပမ်းဆောင်ရွက်သွားကြရမယ်လို့လည်းဆက်ပြောပါတယ
်ဒီနေ့ရှစ်အာဏာရှင်စနစ်ကိုတော်လှန်နေတဲ့အရေးပေါ်ကာလဟာချင်းတော်လှန်ရေးအုပ်စုများအကြမ်းမှဖြစ်စေချင်းပြည်သူလူထုအကြမ်းမှဖြစ်စေညီညွတ်မှုရှိဖို့ပုံမလိုအပ်နေတဲ့ကာလဖြစ်ပါတယ်ချင်းလက်လွတ်မြောက်ရေးအတွက်ချင်းလူမျိုးအားလုံးစုစည်းဆောင်ရွက်ဖို့လိုအပ်နေတဲ့ကာလဖြစ်တယ်အမည်မတူညီမှုများရှိခဲ့ပါကဆွေးနွေးညှိနှိုင်းပြီးအပြည့်စရာကြပါမယ်
ဒီအချိန်ကာလဟာချင်းမျိုးသားတွေမြုံမှန်းခဲ့တဲ့ချင်းလန်းတိဆောက်ရေးအတွက်ဘုရားသခင်ကအစီအစဉ်ပေးတဲ့အချိန်ကာလဖြစ်ပြီးပြည်တွင်းပြည်ပမှာရှိတဲ့ချင်းလူမျိုးတွေနဲ့ချင်းလန်းပြည်သူအားလုံးကိုကြရကဏ္ဍအတီးတီးကနေအမျိုးသားလွတ်မြောက်ရေးတိုက်ပွဲမှာအင်တိုက်အားတိုက်ပါဝင်ကြဖို့နှစ်သက်တဝင်လွှာမှာချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကတိုက်တွန်းထားပါတယ်ခင်ဗျာ
ကရင်မျိုးသားအစည်းအရုံး KNU ရဲ့ဌာနချုပ်ဟောင်းမနာဘလော့ကိုပြန်လည်ရယူရမှာတော်လရင်အားစုတွေရဲ့အသက်ချွေးတွေနဲ့ပိတ်ဆက်ခဲ့ရတယ်လို့ KNU ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ကျွန်မအမည်အနေတင်ဆက်ထားပါတယ်။မနာဘလော့ပြန်လည်ရရှိတဲ့အပေါ်ဘဒူဆော့ကလေးစီရဲ့ပြောကြားချက်ပြုတ်တန်ဗီဒီယိုဖိုင်ကို KNU ဘဟုကဒီဇင်ဘာလ28ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ KNU ဌာနချုပ်ဟောင်းမနာဘလော့ကိုပြန်လည်ရရှိတာဟာတိုင်းရင်းသားတော်လှန်ရေးအစုအဖွဲ့တွေအားလုံးရဲ့ပူပေါင်းပါဝင်မှုကြောင့်ဖြစ်တယ်လို့လဲဆိုပါတယ်။ဂုံတိတ်ခါနဲ့ကဘာကျော်ခဲ့တဲ့ဌာနချုပ်ဟောင်းကိုတမိုင်းမှတ်တိုင်အရာအကောင်ဆုံးပြန်လည်ကာကွယ်နိုင်တဲ့အခွင့်အလမ်းကလက်ထဲကိုရောက်လာပြီဖြစ်တယ်လို့ KNU ရဲ့ပြောရေးဆိုခွင့်ရှိသူဘဒုကလေးစီကပြောပါတယ်
။ဌာနချုပ်ဟောင်းကြီးကိုပြန်လည်ရယူရတဲ့နေရာမှာကျွန်တော်တို့နေသွေးနဲ့ချွေးနဲ့အသက်နဲ့ပိတ်ဆက်ရတာ။ဂုံတိတ်ခါနဲ့ကဘာကျော်ခဲ့တဲ့ဌာနချုပ်ကြီးကိုအဲကျွန်တော်တို့ကတော့တမိုင်းမှတ်တိုင်အရာအကောင်ဆုံးကျွန်တော်တို့ပြန်လဲကာကွယ်နိုင်တဲ့အခွင့်အလမ်းကျွန်တော်တို့လက်ထက်ပြန်ရောက်လာတယ်လို့ပဲကျွန်တော်တို့ဒီလိုပဲပြောချင်ပါတယ်ကျွန်တော်တို့တိုင်းသားတော်လည်းအင်အားစုအားလုံးရဲ့စုပူပေါင်းပါဝင်မှုပေါ့နော်တော်လည်းရဲ့စုဖွဲ့တွေအားလုံးရဲ့ပူပေါင်းပါဝင်မှုကြောင့်ဌာနချုပ်ဟောင်းကြီးကိုကျွန်တော်တို့ပြန်လဲရရှိတယ်လို့လည်းပြောချင်ပါတယ်
မနက်ပလော့ဒေတာဟာကရင်လက်နက်ကင်တော်လှန်ရေးအတွက်သာမကပဲမြန်မာပြည်ဒီမိုကရေစီရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်တပ်ပေါင်းစုတွေစင်ပြိုင်အစိုးရတွေကိုတည်ဆောက်ခဲ့တဲ့ဌာနချုပ်နေရာလည်းဖြစ်တယ်လို့ဆိုကြပါတယ်။မနက်ပလော့ကိုစစ်တပ်က1995ခုနှစ်ဇန်နဝါရီလ25ရက်နေ့မှာတင်သွားခဲ့တာကြောင့်အဲ့ဒီဒေတာကိုလက်လွတ်ခဲ့ရပြီးနှစ်ပေါင်း30အတွင်းမှာ KNU ကပြန်ပြီးတော့တင်ယူနိုင်ခဲ့တာဖြစ်တယ်လို့ဘရူဆော့ကလေးစီကဆက်ပြောပါတယ်။
ပြောရမယ်ဆိုရင်1997မှာဒီချိန်မအောင်မြင်ခဲ့ဘူး1992မှာတော့ငကားမဲစစ်စင်ရေးဆိုပြီးတော့အဲ့ဒါလည်း92မှာမအောင်မြင်ခဲ့တော့ဒါပေမဲ့ကျွန်တော်တို့ရဲ့အတွဲငါနေပြီးတော့ DKB ဖြစ်ပေါ်လာခဲ့တဲ့အချိန်ရောက်တဲ့ခါကျတော့ကျွန်တော်တို့အချင်းချင်းပြန်လည်တိုက်ခိုက်ရတဲ့အနေအထားကြောင့်ကျွန်တော်တို့အချင်းချင်းပြန်လည်မတိုက်ခိုက်ချင်တဲ့ကျွန်တော်တို့ရဲ့သဘောထားရှိတဲ့ပုံမှာကျွန်တော်တို့မနက်ဘလော့ကိုလက်လွှတ်လိုက်တာ
KNU ရဲ့ဌာနချုပ်ဟောင်းမနက်ဘလော့မှာရှိတဲ့စစ်ကောင်စီတပ်ရဲ့စခန်းတွေကို2024နှစ်လပိုင်းကစပြီးတော့ KNLA KNDO တော်လှန်ရေးအင်အားစုတွေကတစ်ခုပြီးတစ်ခုကိုဝန်းရံပိတ်ဆို့တိုက်ခိုက်ခဲ့ရကနေစစ်ကောင်စီတပ်ကမခံနိုင်တော့ပဲနောက်ဆုံးမှာတော့ .913 နုဒေစခန်းမှာပြန်ပြီးတော့စုစည်းနေထိုင်ခဲ့ကြပါတယ် .913 နုဒေစခန်းကို KNLA KNDO တော်လှန်ရေးအင်အားစုတွေက2024နိုဝင်ဘာလတုန်းကဝင်းရံပိတ်ဆို့တိုက်ခိုက်ခဲ့တာဖြစ်ပြီးဒီဇင်ဘာလ16ရက်နေ့မှာစခန်းတစ်ခုလုံးကိုအပိသက်သိမ်းပိုက်နိုင်ခဲ့တာပါအခုတော့ KNU ရဲ့ဌာနချုပ်ဟောင်းမနက်ပလော့ဒေတာမှာစစ်တပ်စခန်းတွေကင်းစင်သွားပြီဖြစ်တယ်လို့ဆိုပါတယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်ပုံနာကျုံမြို့နယ်ရိုးတရုတ်စံပြရွာလေကျောင်းကနေဘုံကျဲတက်ခိုက်ခံရလို့ကလေးငယ်အပါအဝင်၅ယောက်သေဆုံးသွားပါတယ်။ကရင်နှစ်တကူနှစ်အခမ်းအနားကျင်းပတဲ့နေရာနှစ်ခုကိုစစ်တပ်ကလေရင်နဲ့ဘုံကျဲတက်ခိုက်ခဲ့တဲ့ပေါ် KNU ကပြင်းထန်စွာခန့်ကွက်ရှုတ်ချလိုက်ပါတယ
်။တော်ရရှိနေအခုနားဆင်နေကြတာကတော့နန်ဆက်ဒေတာကတိုင်းသားသတင်းတော့တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပ
ါ။ VOA ရဲ့ကြာတာပတင်းနဲ့ညာဘက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲသတင်းအချင်းချုပ်တွေကိုပြောပြပါအောင်မယ်။အမေရိကန်ပြည်ထောင်စုနယူးအော်လန်မြို့မှာနှစ်သိကူနေကလူစီကားတဲ့ဘာဘန်လမ်းပေါ်ကကားနဲ့အတင်းဝင်တိုက်မှုအတွင်းသေဆုံးသူ15ဦးရှိသွားပြီဖြစ်ပါတယ်။ယင်ပေါင်းဟာအမေရိကန်နိုင်ငံပွားနိုင်ငံသားတယောက်ဖြစ်ပြီးစစ်ပြန်တယောက်ဖြစ်ပါတယ်။ IS စစ်သွေးကြောအဖွဲ့ကိုအားကျသူတူဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့ညတော်မှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနေဗာရာပြည်နယ်လက်စ်ဗေးဂတ်ကထရမ့်အင်တာနက်ရှင်နယ်ဟိုတယ်ရှိမှာTesla Cyber Truck ကပောက်ကွဲမှုနဲ့ New Orleans မြို့ကတိုက်ခတ်မှုဆက်သက်နေသလားဆိုတာကိုတာဝန်ရှိသူတွေကစုံစမ်းနေပါတယ်။ဗုဒ္ဓဟူးနေ့က Cyber Truck ကပောက်ကွဲမှုကြောင့်ယင်ပေါင်းသေဆုံးခဲ့ပြီးတချို့ဒဏ်ရာရရှိသွားခဲ့ပါတယ်။မြန်မာနိုင်ငံကကုလသမဂ္ဂလုပ်ငန်းတွေအတွက်ရန်ပုံငွေအတော်မလုံလောက်တဲ့အတွက်2024ခုနှစ်အတွင်းပြည်သူတန်းတဲ့ခြေကိုအကူအညီပေးနိုင်မှုမလွယ်ကူဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ရေးယုံ UN OCHA ကထုတ်ပြန်ပြောဆိုပါတယ်လူအပ်သူတွေအတွက်အကူအညီပေးနိုင်မှုဟာရန်ပုံငွေမလုံလောက်လို့အဆုံးစုံကိုရောက်နေပြီလို့ UN OCHA က X လူမှုကွန်ရက်မှာတည်င်းထုတ်ပြန်ထားပါတယ်2024ခုနှစ်တွင်သကောင်စင်းကိုအော်တိုဘာလ1ရက်နေ့ကဒီဇင်ဘာလအထိကောက်ယူခဲ့ပြီးမြန်မာနိုင်ငံမှာလူဦးရေ 51.3% သန်းရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်တဲ့ရင်ချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတန်လွင်စီစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရမှုကအလိမ်မှဖြစ်ပါတယ်အတန်ဖန်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ဂျက်စတင်သွေးတို့ဖြစ်ပါတယ် VOA ရဲ့ကြာတာပတင်းနဲ့ညဘက်အတန်လွင်စီစဉ်တွေလည်းဒီမှာတင်မဲ့ပြဆုံးပြီးဖြစ်ပါတယ် VOA ကိုကြည့်စုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များလည်းဘေးရန်တွေကင်းဝေးကြပါစေThis program